Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဧပြီလ30ရက်တောက်ကြနေ့ညဖက်9:30အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ2540နဲ့50တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျမနောင်လာပါအခုညပိုင်းအစီအစဉ်တွေကိုတင်ဆက်သွားမှာပါမြန်မာစစ်ကောင်စီကအကြမ်းဖက်နှိမ်နင်းနေပေမဲ့လို့မြန်မာနိုင်ငံအနှံ့ဆန္ဒပြဆဲနေစေဖြစ်ပြီးအပန်းအစည်းတွေကလည်းဆက်ရှိနေပါသေးတ
ယ်။ဒီနေရာတွေကြောင်းလုံးနေတာဒီနေ့မနေ့6နိုင်လို့တော့3ရက်ရှိသွားတယ်ဒါပေမဲ့ဒီနေ့ကတော့စထွက်ပြီးခဏနေကိုသူကဒီကျိုးခွဲဖန်စည်းဖို့ရောက်လာပါတော့မနေ့6နိုင်လို့
လုံချုပ်ရေးတပ်တွေနဲ့ထိတ်တိုက်မတွေ့အောင်ရှောင်ပြီးတော့ဆန္ဒထုတ်ဖော်နေကြတဲ့ပြည်သူတယောက်ပြောသွားတာပါနောက်ပိုင်းမှာအပြည့်စုံကြမှာပါဒါအပြင်ချင်းပြည်နယ်ကချင်းသတင်းဌာနအက်ဒီတာချုပ်တယောက်နဲ့မတူပီကပရာဟိတလုပ်တဲ့အမျိုးသမီးတယောက်အဖမ်းခံရတာကချင်ပြည်နယ်ဖားကန့်ဖက်မှာ73စီစေး2ဆလောက်တက်နေတာမြန်မာစစ်ခန်းကို KNLA ကဝင်တိုက်ခဲ့တယ်ဆိုတော့နတ်ဆကရဲ့ပြောဆိုချက်အပေါ်တုံ့ပြန်ချက်ဒီလိုပြည်တွင်သတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားဖို့လည်းရှိပါတယ်။နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမတ်ခွာညိုနဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်
။နေ့စဉ်နေ့တိုင်းစစ်အာဏာရှင်စန့်ကျင်ရေးပုံစံမျိုးစုံနဲ့ရှိနေတဲ့ရန်ကုန်မြို့မှာဒီကနေ့မိုးတက်ထန်နေတဲ့ကြားကပဲမြို့နယ်တချို့မှာတပိတ်စစ်ကြောင်းတွေလမ်းပေါ်ထွက်ဆန္ဒပြနေကြပါတယ်။ရန်ကုန်မြို့လေဘိုးချောင်အောင်ဆန်းလန်းရွှေဘုံသာလမ်းနဲ့တင်ကြီးစေးနားမှာလူငယ်တွေဥဆောင်တဲ့တပိတ်စစ်ကြောင်းတွေကိုလူတွေရာနဲ့ချီပြီးတော့ပါဝင်ခဲ့ကြပါတယ်။လာရောက်ပူပေါင်းဆန္ဒပြသူတွေဟာစစ်ကောင်စီတပ်တွေနဲ့ထိတိုက်မတွေ့အောင်အချိန်တိုအတွင်းလူစုခွဲခဲ့ကြပါတယ်။တင်ကန်းကျွမြို့နယ်မှာတရားတပြည့်တပိတ်စမ်းချောင်းတောင်တကုံမြောက်တကုံရွှေပြည်သာကြည်မြနိုင်မြို့နယ်တွေမှာလည်းပျောက်ကြားတပိတ်လူမဲတပိတ်ဘူးတပိတ်နဲ့စေးနေတပိတ်တွေရှိကြပါတယ်စစ်ကောင်စီတပ်တွေကနေရောညပါတင်းတင်းကြပ်ကြပ်ဖိအားပေးနေတဲ့ကြားမှာပဲထိတ်တိုင်မတွေ့အောင်ရှောင်တဲ့နှီးတွေတုံးပြီးနိုင်ငံတော်စန္ဒပြပွဲတွေကရပ်တန့်မသွားပဲအရှိန်မပြတ်ရှိနေတာပါဒီကနေ့မနေ့ပိုင်းမန္တလေးမြို့မှာအင်ဂျင်နီယာစစ်ကြောင်းတပ်ပေါင်းစုတပိတ်စစ်ကြောင်းတွေဖားကန့်တဝဲလောင်းလုံပကညာဦးနဲ့ကလေးမျိုးတွေမှာလည်းလမ်းလျှောက်တပိတ်ကြောက်ကြတပိတ်တွေဆင်နွှဲကြပြီးမော်လမြိုင်ပောင်တောင်ကြီးပြည်နဲ့လွိုက်ကော်မျိုးတွေမှာလည်းလူမဲ့တပိတ်စေးနေတပိတ်နဲ့ဘူးတပိတ်တွေရှိပါတယ်ရှင်။ဥရောပသမဂ္ဂ EU အနေနဲ့မြန်မာလူထုနဲ့အတူဆက်လက်ရပ်တည်ပေးသွားမှာဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေလည်းဆက်ပြီးပေးအပ်သွားမှာဖြစ်ကြောင်းနဲ့ဒီနှစ်ထဲမှာ EU ဖွဲ့ဝင်28နိုင်ငံကမြန်မာနိုင်ငံအတွက်ယူရိုငွေတန်း20ကျော်အမေရိကန်ဒေါ်လာနဲ့25သန်းနီးပါးကူညီပံ့ပိုးပေးခဲ့ကြောင်းကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်တည်ဆောက်နိုင်ရေးကူညီထောက်ပံ့သွားဖို့ EU အနေနဲ့အစဉ်အသင့်ရှိနေကြောင်းနဲ့လက်ရှိမြန်မာအရေးအပေါ်မှာနိုင်ငံတွင်းကသက်ဆိုင်ရာအဖွဲ့တွေပါဝင်ပြီးဆွေးနွေးအပြေရှာနိုင်အောင်အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကဥဆောင်ကြိုးပမ်းနေတာကိုလည်း EU ကထောက်ခံကြောင်းဥရောပကောင်စီကဒီကနေ့ထုတ်ပြန်ကြေညာပြောဆိုပါရယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့ခွင့်ရေးပြန်လည်ထွန်းကားလာဖို့ဝိုင်းဝန်းကြိုးပမ်းကြသူအလုံးနဲ့အတူရပ်တည်နေကြောင်းနဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဂျာကာလအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဒီမိုကရေစီအင်အားစုတွေကိုကြိုဆိုကြောင်းလဲဒီကနေ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်အကြီးအကဲအရာရှိကြီးတွေနဲ့ဖေဖော်ဝါရီလ1ရက်ကစစ်အာဏာသိမ်းရမှာတာဝန်ရှိသူတွေအပေါ် EU ရဲ့အရေးယူတန်ခတ်မှုကိုသက်တမ်းတစ်နှစ်တိုးလိုက်ပြီးနောက်တရက်ဒီကနေ့မှာပဲ EU ထိပ်တန်းတာဝန်ရှိသူတဦးရဲ့ထုတ်ပြန်ချက်အခုလိုထွက်လာတာပါမြန်မာနိုင်ငံအပေါ် EU ကတန်ခတ်အရေးယူထားတဲ့အစီရင်ကိုတော့အမြဲတမ်းပြန်လည်သုံးသပ်နေတာဖြစ်ပြီးနောက်ထပ်အရေးယူရမယ့်သူတွေရဲ့စီရင်တဲ့ထပ်ဖြစ်မှာဖြစ်တဲ့အကြောင်း EU နိုင်ငံခြားရေးဝန်ကြီးတွေကဖေဖော်ဝါရီလကလေးကသတိပေးထားပါတယ်ရှင်မြန်မာအရေးနဲ့ပတ်သက်ပြီးအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အချက်၅ချက်ပါသဘောတူညီချက်အပေါ်အာဆီယံနဲ့နိုင်ငံတကာအနေနဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ထိဆက်ပြီးခိုင်မာတဲ့ဆောင်ရွက်မှုနဲ့အကောင့်ထည့်ဖော်ရမယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ရဲ့ဒီကနေ့ထုတ်ပြန်ချက်မှာပြောပါတယ်အာဆီယံရဲ့သဘောတူညီချက်၅ခုဟာမြန်မာနိုင်ငံအခြေအနေ80ဖြစ်ထွန်းရေးလုပ်ငန်းစဉ်တစ်ခုရဲ့မြေစမ်းခရံပြိုးအဆင့်ပဲဖြစ်ပါတယ်။80ဖြစ်ထွန်းဖို့ဆိုရင်ဒီသဘောတူညီချက်နောက်မှာခိုင်မာတဲ့ဆောင်ရွက်မှုပါရပါမယ်။ ဦးစားပေးရမှာကလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်လုပ်ရက်တွေနဲ့တပ်ဖြတ်မှုတွေရပ်သွားဖို့ဖြစ်ပါတယ်လို့ SCCM အဖွဲ့ဝင်တဦးဖြစ်တဲ့မာဇူကီဒါရုစမန်ကပြောပါတယ်အာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးမှာသဘောတူညီခဲ့ကြတဲ့အပေါ်ရှစ်ဆက်ဆောင်ရွက်သွားဖို့ပြင်ထားတယ်ဆိုတာ NUG ကပြောထားပါတယ်။ NUG ဟာမြန်မာလူထုကိုတရားဝင်ကိုစားပြုထားတယ်လို့နိုင်ငံတကာအတိုင်းအဝိုင်းကထိတွေ့ဆက်ဆံရမယ်အပြုသဘောဆောင်မိတ်ဖက်အဖွဲ့ဖြစ်ပါတယ်။တစ်ဖက်မှာတော့သဘောတူထားတာကိုနောက်ပြန်လှည့်ဖို့တမတော်ကကြိုးစားနေပါပြီ။အာဆီယံအနေနဲ့စကလုံးလှလှတွေကိုခိုင်မာတဲ့ဆောင်ရွက်မှုနဲ့ပြဖို့လိုပါတယ်လို့ SACM နောက်ဖွဲ့ဝင်တဦးဖြစ်တဲ့ Chris Sirodi ကပြောပါတယ်။အကြံဖက်ဝါဒီစစ်ကောင်စီဟာအာဆီယံရဲ့ဘုံသဘောတူညီချက်အားနဲ့ပြည့်ပြည့်စုံဖို့ကြိုးစားနေပါပြီ။ဒါဟာထိဆက်ဆောင်ရွက်ရေးနိုင်ငံတကာကြိုးပမ်းမှုကိုတက်မတော်ကလှည့်ကွက်လို့အသုံးချပြီးရှစ်ဆက်ဖြစ်ထွန်းဖို့ဘလို့ကြိုးပမ်းမှုကိုမစိုးနှောက်နှေးအောင်ထပ်ပြီးကြိုးစားတာပဲဖြစ်တယ်လို့ SACM ရဲ့ကြံအဖွဲ့ဝင်တဦးဖြစ်သူမြမလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးဟောင်းပါမောက်ခရန်ဟီလီကပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာမြမစစ်တပ်နဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ထိုင်းနိုင်ငံတဲကိုကရင်ဒုက္ခတဲ့ထောင်နဲ့ချီထွက်ပြေးလာနေကြတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့အတည်ပြုပါတယ်
။ Yesterday over 2267 persons from Myanmar
မနေ့ကတည်းကထဲမှာတင်မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်တဲထွက်ပြေးလာတဲ့သူ2268ယောက်ရှိပါတယ်။နေဆက်နားမှာမြန်မာစစ်တပ်နဲ့ကရင်မျိုးသားအစည်းအရုံး KNU ကြားမနေ့ကညနေအစောပိုင်းမှာဖြစ်တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာကြတဲ့သူတွေပါလို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရတာနီဆန်ရတ်ကပြောသွားတာပါ။ဒီလိုထွက်ပြေးလာတဲ့သူတွေအတွက်လိုအပ်တဲ့စေဝါကူတာမှုပါဝင်လူသားချင်းစာနာကူညီထောက်ပံ့ရေးတွေကိုထိုင်းနိုင်ငံကပေးနေတယ်လို့လည်းပြောခွင့်ရတာနီဆန်ရတ်ကပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကရင်အမျိုးသားအစည်းအရုံး KNU တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပိုပြင်းထန်လာနေတာဖြစ်ပြီးဒီတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူ 5,600 လောက်ရှိတယ်လို့ကုလသမဂ္ဂကလည်းဒီကနေ့ပဲထပ်မံတည်ပြုပြောဆိုထားပါတယ်ကချင်နဲ့ရှမ်းပြည်နယ်တွေဘက်မှာလည်းမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေပြန်ဖြစ်နေတဲ့အတွက်နိုင်ငံအနှံ့မှာလူပေါင်းထောင်နဲ့ချီအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်ရှင
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ92မီတာ19 kHz 1553တုံည92မီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့စနေတင်းငွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြနေညာပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ COVID ကပေးတန်ကြောင့်အကျက်တဲကျုံနေရတဲ့မြန်မာနိုင်ငံမှာဆီယနာသိန်းခံလိုက်ရတာကြောင့်နှစ်တွေနဲ့ချီကျိုးပန်းလာခဲ့တဲ့တိုးတက်မှုတွေနောက်ပြန်ဆုတ်သွားတဲ့အပြင်ဆင်းရဲနှွမ်းပါမှုနှစတိုးလာနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကထပ်သတိပေးလိုက်ပါတယ်။ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးကန်နီဝစ်နာရာဂျာက
All of the development gains over the last 10 years
လွန်ခဲ့တဲ့10နှစ်ဒီမိုကရေစီဖြစ်ပြင်ပြောင်းလဲနေတဲ့အချိန်အခက်အခဲတွေကြာကျိုးပန်းခဲ့ရတဲ့ဖွံ့ဖြိုးမှုတွေအားလုံးဟာကိုဗစ်ကပ်ရဲ့အပြင်လက်ရှိနိုင်ငံရေးအခြေအနေတွေကြောင့်လာအနေငယ်အတွင်းမှာပဲပြန်ပြီးဆုံးရှုံးရမယ့်အခြေအနေကိုတွေ့နေရပါတယ်။ပြီးခဲ့တဲ့2005ခုနှစ်လောက်တုန်းကအခြေအနေလိုလူရေထက်ဝက်လောက်ဆင်းရဲနှွမ်းပါမှုတွေကြုံရတဲ့အခြေအနေမျိုးကိုဥတည်နေတာပါလို့ဒီနေ့ပြောသွားတာပါ။စစ်တပ်အာဏာသိမ်းပြီးတဲ့နောက်စေုပ်ချုပ်ရေးကိုဖီဆန်တဲ့ CDM လှုပ်ရှားမှုတွေဆန္ဒပြပွဲတွေရှိနေပြီးတင်းမာမှုအခြေအနေတွေဆက်ရှိနေတာကြောင့်လုပ်ငန်းတွေရပ်ဆိုင်းနေပြီးလူရေ12တန်းလောက်ဆင်းရဲနှွမ်းမှုအကျက်တဲစူးစူးဝါးဝါကြုံလာရနိုင်ခြင်းရှိနေတယ်လို့ဒီ UNDP ရဲ့အစီရင်ခံစာမှာသတိပေးထားပါတယ်။စာနယ်ဇင်းကရှားပါတာအခြေခံဝန်ဆောင်မှုတွေမရရှိတာလူမှုစီးပွားလုံခြုံမှုမရှိတာတွေပိုပြီးကြုံလာရနိုင်တာကိုထောက်ပြထားတာပါခင်ဗျာ။မြန်မာနိုင်ငံကဟန်တာဝရီယူနိုက်တက်နဲ့ရှမ်းယူနိုက်တက်ဘောလုံးအသင်းတွေကိုလာမယ့်2021ခုနှစ်အာရှဘောလုံးပြိုင်ပွဲတွေမှာဝင်မပြိုင်တော့ဘူးလို့အကြောင်းကြားလာတာကြောင့်အာရှဘောလုံးဖွဲ့ချုပ် AFC ကပွဲစဉ်တွေကိုပြန်ပြီးတော့ပြင်ဆင်ရေးဆွဲလိုက်ပါတယ်။မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကဟန်တာဝရီယူနိုက်တက်နဲ့ရှမ်းယူနိုက်တက်အသင်းတွေကိုအာရှပြိုင်ပွဲကနေပြန်ရုပ်သိမ်းလိုက်တာကြောင့် AFC ဘက်ကအခုလိုပွဲတွေကိုပြင်ဆင်လိုက်တာပါမြန်မာနိုင်ငံအတွင်းမှာဖြစ်နေတဲ့ရေးပေါ်အခြေအနေကြောင့်လက်ရှိဖြစ်နေတဲ့စင်ခေါ်မှုခက်ခဲတွေနဲ့ရှုပ်ထွေးမှုတွေကိုပြိုင်ပွဲချင်းပါရေးကော်မတီအနေနဲ့လက်ခံအသိအမှတ်ပြုကြောင်းဒီလိုမမြင်နိုင်တဲ့အခြေအနေတွေကြောင့်ပြိုင်ပွဲကိုဝင်ပြိုင်နိုင်ဖို့မဖြစ်နိုင်ဘူးလို့ဆုံးဖြတ်လိုက်ကြောင်းအရှဘောလုံးအဖွဲ့ချုပ်ကဒီနေ့ကြေညာချက်ထုတ်လိုက်တာပါအိန္ဒိယနိုင်ငံမှာတော့ကိုဗစ်ကရောဂါတချော့ပြန်ကူးစက်မှုတွေဆူဆူဝါးဝါးရင်ဆိုင်နေရပြီးဒီနေ့စောက်ကြာနေ့တရက်ထဲမှာတင်ကူးစက်သူ၄သိန်းနီးပါးအထိဆက်တက်သွားကာတပြည့်ချိုကလည်းတခြားနိုင်ငံတွေပါသတိထားချဖို့သတိပေးလိုက်ပါတယ်။အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့မှာကူးစက်သူ၃သိန်း၈,၆၀၀ကျော်တိုးလာတယ်လို့ထုတ်ပြန်လိုက်ပြီးအခုလိုနေ့စဉ်ကူးစက်မှု၃သိန်းချက်ရှိနေတာက၉ရက်ဆက်တိုက်ရှိလာနေပါပြီ။လက်တွေ့တကယ်တမ်းကူးစက်မှုအရေအတွက်ကတော့အခုကျန်းမာရေးဌာနကအတည်ပြုထုတ်ပြန်တဲ့စာရင်းထက်၅ဆလောက်ကျော်ပိုများနိုင်တယ်လို့လည်းလူလူကျမကြီးပညာရှင်တွေခမန်းတာကိုကိုကားပြီးအိန္ဒိယသတင်းတွေမှာဖော်ပြနေကြပါတယ်။ကိုဗစ်ရောဂါကူးစက်မှုတွေထိန်းချုပ်နိုင်အောင်လူစုလူဝေးမလုပ်ဖို့တားမြစ်ကန့်သတ်ချက်တွေအရင်ထိရောက်ခဲ့ပုံရတာကိုအစိုးရကပြန်ရုပ်သိမ်းခဲ့တာကြောင့်ကူးစက်မြန်မျိုးရိုးဗီဇသစ်တွေ့လာခြင်းမထိန်းနိုင်တော့ပဲအခုလိုကူးစက်မှုတွေဒုတိယလိုင်းဖြစ်ဆိုးဝါးလာပြီးကျမကြီးစနစ်ပါပြိုလူနီပါထိခိုက်လာနေပြီလို့ဒီကျမကြီးပညာရှင်တွေကပြစ်တင်ဝေဖန်နေကြပါတယ်။ကမ္ဘာ့ကျန်းမာရေးဖွဲ့ဥရောပဒေသဆိုင်ရာညွှန်ကြားမှု Hans Kluge ကလည်းအခုလိုမျိုးအားလုံးတိုက်ဆိုင်ပြီးဆိုးဝါးသွားတဲ့အခြေအနေမျိုးကတခြားဘယ်နိုင်ငံမှမဆိုအလားတူထိန်းချုပ်မှုတွေနဲ့ကာကွယ်ဆေးထိုးတာတွေပေါ်ယော်သွားပြီးကူးစက်မြန်ပိုးတင်တဲ့လူစုလူဝေးဖြစ်လာခြင်းမျိုးဆိုရင်မုန်တိုင်းကြီးဝင်သလိုအတုံးယုံဖြစ်သွားနိုင်ပါတယ်လို့အလေးနဲ့သတိပေးလိုက်ပါတယ်။အာဖရိကကျန်းမာရေးထိတ်တန့်အရာရှိတွေအနေနဲ့လည်းအခုလိုအိန္ဒိယမှာ COVID-19 ရောဂါကူးစက်မှုပိုဆိုးလာနေတဲ့အပေါ်အထူးစိုးရိမ်တကြီးပိုသတိထားစောင့်ကြည့်ပြင်ဆင်နေကြပါပြီ။အာဖရိကဆိုင်ရာ CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနအကြီးအကဲကအိန္ဒိယမှာလုံးဝမယုံနိုင်လောက်အောင် COVID-19 အကြီးအကျယ်ပြန်တက်လာတာကိုစောင့်ကြည့်နေရပြီလို့ကြေညာရေးနေ့ကပြောလိုက်ပါတယ်။အခုလိုအိန္ဒိယမှာ COVID ဒုတိယလှိုင်းတက်လာတာကိုအကြီးအကျယ်မနိုင်မနှင်းဖြစ်နေတာကြောင့်အာဖရိကအတွက်ကာကွယ်ဆေးပို့တာကိုပါနှောင့်နှေးသွားစေမှာကိုလည်းအာဖရိကကျန်းမာရေးအရာရှိကြီးတွေစိတ်ပူနေကြပါတယ်။အာဖရိက CDC ညွှန်ကြားရေးမှူးဂျွန်အန်ကန်ဂန်ဆောင်ကအာဖရိကမှာကအိန္ဒိယမှာလိုလူကြီးအလားတူများပြားပြီးကျန်းမာရေးစနစ်ကလည်းချိနေပြီးသားမို့အလားတူဖြစ်နိုင်ခြေအတွက်တကယ်ကိုအများကြီးမဖြစ်မနေကြိုပြင်ထားမှရတော့မယ်လို့ဆိုလိုက်ပါတယ်။ညမှုအန်ကန်ဂန်ဆောင်ကဆက်ပြီးအိန္ဒိယမှာဖြစ်နေတာကိုအာဖရိကဘက်မှမသိကြိုကြုံပြုလို့မရတော့ဘူး။အာဖရိကနိုင်ငံတွေမှာနိုင်ငံရေးပွဲတွေပါဝင်လူစုလူဝေးမလုပ်ကြပါနဲ့။အာဖရိကမှာကလုံလောက်တဲ့ကျန်းမာရေးလုံသားနဲ့အောက်ဆီဂျင်မရှိထားပါဘူးလို့အလေးနဲ့သတိပေးလိုက်ပါတယ်ခင်ဗျ Direct from Washington The
Voice of America VOA ဒီကနေ့ညဖက်နောက်ဆုံးသတင်းတွေကိုမခွာညိုနဲ့ကိုဝင်းမင်းတို့ကတင်ပြသွားတာပါခုတော့သတင်းဆောင်မတွေဖက်ဆက်ရအောင်ပါအရင်ဆုံးဆန္ဒပြသတင်းနဲ့ဆက်ရအောင်ပါရန်ကုန်မြို့မှာဒီကနေ့မိုးရေရွာနေတဲ့ကြားကစစ်အာဏာရှင်ဆန့်ကျင်တဲ့ခြိတက်ဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်ရန်ကုန်မြို့နယ်နေရာတစ်ခုထက်မင်းနယ်မှာခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလှတာမြို့နယ်မှာဆိုရင်ဆန္ဒပြသူ၂ရောက်လောက်ပါဝင်ခဲ့တာပါတောင်တကုံမြို့နယ်မှာတော့ဆန္ဒပြသူ၄ရောက်ဖမ်းဆီးခံရပါတယ်ရန်ကုန်နဲ့တခြားမြို့တွေကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမခင်ဖြူတွေကပြောပြထားပါတယ
်ဆရာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ဆက်ရှိနေတဲ့ရန်ကုန်မြို့မှာဒီကနေ့မိုးရေတဲတဲမဲမဲရွာနေတဲ့ကြားကပဲလမ်းမော်ခြိတက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်လုံခြုံရေးအခြေအနေကြောင့်အချိန်တိုအတွင်းမှာလူစုပြန်ခွဲခဲ့ကြပေမဲ့ရန်ကုန်မြို့နယ်ကဗိုလ်ချုပ်အောင်ဆန်းလန်း၊ရွှေဘုံသာလန်းနဲ့တင်ကြီးစိအင်းဒီမှာလူငယ်တွေဦးဆောင်ပြီးခြိတက်ဆန္ဒပြခဲ့ကြတာပါ။လာတာမြို့နယ်အတွင်းတင်ကြီးစိနာကဆန္ဒပြပွဲမှာတော့ဆန္ဒပြသူ200ကျော်ပါဝင်ခဲ့ပါတယ်။တောင်တကုံမြို့နယ်မှာဆိုရင်လည်းလမ်းမော်ထွဲဆန္ဒပြစစ်တောင်းတစ်ခုကိုစစ်တပ်ကတနက်ပစ်ဖောက်ဖြိုခွဲပြီးဆန္ဒပြသူ၄ဦးကိုဖမ်းဆီးခဲ့ပါတယ်။မိန်းကလေးတယောက်အပြင်တယောက်ကတော့ကားနဲ့တိုက်အဖမ်းခံရတယ်လို့တပိတ်ဦးဆောင်သူတို့က VOA ကိုပြောပါတယ်။
ကျွန်တော်တို့ပြည်မှာတော့ကျွန်တော်တို့ဒီအာနာရှင်ပညာရေးစနစ်ကိုတပိတ်မောက်ကြဆိုရတယ်ပြီးသွားရင်နောက်ထပ်ပေးစားဖြစ်ပေါ်မှာဆိုတော့ကျွန်တော်တို့ကဒီစစ်ကြောဥပဒေအမြင့်ဆုံးဆိုပြီးတော့ကျွန်တော်တို့ကရှင်းတာခံဆောင်ခဲ့ရပါတော့ပြီးတော့ကျွန်တော်တို့ဒီလမ်းမော်တော်ပြီးတပိတ်ကြောက်တော့ကြတော့ကျွန်တော်တို့ကဟိုတိစားပေးပြီးတော့မှကျွန်တော်ကဒီကြောက်ကြတပိတ်စနစ်ကိုတုံးပြီးတော့လမ်းမော်ထောက်ခဲ့ရပါတော့အာမနက်8:40လောက်မှစတက်တယ်9:30လောက်တော့ကျွန်တော်ဖြိုခမ်းအဖမ်းခံရတာတော့စုစုပေါင်းစင်တော့လေးရပေါ့1ကီလို100ပဲချရတုံးရအဲ့မှာဆိုငါပဲကားလို့တယောက်ဆိုတော့ကားနဲ့အောင်ဖိုက်ပြီးတော့သူကခန်းနေမှာပါအောင်ဟာလို့အဲ့လိုရှိအောင်ငါကတော့တနက်နေ့လေးဖြစ်တာပေါ့နော်တနက်နေ့လေးတစ်ချက်ဖြစ်တယ်
အလားတူသင်္ကန်းကျွန်းမြို့နယ်မှာလည်းလူငယ်တွေကလျှက်တစ်ပြက်တပိတ်တစ်ခုလုပ်ခဲ့ကြပါတယ်။စမ်းချောင်းတောင်တကုန်းမြောက်တကုန်းရွှေပြည်သာကြီးမြင့်နိုင်မြို့နယ်တွေမှာလည်းပျောက်ကြားတပိတ်လူမဲတပိတ်ဘူးတပိတ်နဲ့ဆင်းနီတပိတ်တွေဆက်လုပ်ခဲ့ကြတာပါ။အနာသိမ့်ပြီးခဲကအင်အားများများနဲ့နေတိုင်းလမ်းပေါ်ထွက်ဆန္ဒပြကြတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်မှာတော့ဒီနေ့လူအင်အားပိုများပါတယ်။မော်ပေါင်းစုံတပိတ်စစ်ကြောင်းကောင်းစင်နဲ့ NUG အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ KIA ကိုထောက်ခံတဲ့အကြောင်းရေးသားထားတဲ့စာတမ်းတွေကိုကန်ဆောင်ပြီးဆေးအနာရှင်အလို့မရှိဆိုပြီးချီတက်လှဲ့လှဲ့ဆန္ဒပြခဲ့ကြပါတယ်။ပြည်သူထောင်ချီပါဝင်တဲ့ဖားကန့်ကဆန္ဒပြပွဲမှာတချို့ကအမေရိကန်အလံကိုကန်ဆောင်ချီတက်တာလည်းရှိတယ်လို့ဖားကန့်မြို့ကန်တကူကပြောပါတယ်။
ထာကံမြို့ပေါ်မှာပြရတယ်၊ဒုံခင်းတက်မှာပြရတယ်။အဲဒီရွာတွေမှာမော်ဒီဒီကမော်ဒီရဟာတွေလည်းလာပြီးတော့ရှေ့ပြီးတော့ပြကြတာပေါ့ဗျ။ပြကြတာတော့သူတို့ပြေတော့မရှိပါဘူး။ဒီကတော့ဟိုပေါ့နော်ဒီအနာရှင်ဆရာနာရှင်ဆန့်ကျင်လာပေါ့။ဆောက်ပြီး NGG အစိုးရကိုလည်းထောက်ခံတယ်ပေါ့နော်။ KIA ကိုဟိုကနေဖြစ်တယ်ပေါ့။ဟိုကထောက်ခံတယ်ဆိုလို့ဟိုစာရန်တွေကင်ပြီးတော့ပြရတယ်။နောက်တော့အမေရိကန်အလံတွေကင်ပြီးတော့ပြရတာသူတို့ရှိတယ်။ဟိုတခြားပါညာမျိုးတော့မရှိဘူးပေါ့နော်။တာစီပိတ်ပင်တာတို့ဒီချီကယုံဖြစ်တာတို့ဘာလို့တော့မရှိဘူးအဲဒါညပိုင်းလေးမှာလည်းတို့စူမီတပိတ်တွေလောက်တာမျိုးတွေရှိတယ်ထောင်ကြီးရှိတဲ့နေရာတနေရာမှာဖားခမ်းမျိုးပေါ်တပိတ်စီကတော့ထောင်ကျော်တယ်လူတွေပူပြီးတော့ဒီဟိုအားပူပြားပြားလာတယ်ပေါ့နော်ဒီစာနာပြရဲ့အနေထား
လက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံအခြေအနေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးစီလိုတဲ့သဘောနဲ့အမေရိကန်လမ်းကိုကင်ဆောင်ပြတာတာဖြစ်တယ်လို့ပြောပါတယ်အမေရိကန်ပြည်ထောင်စုဟာဒီမြန်မာနိုင်ငံမှာဆင်အာနာသိမ်းမှုကိုပြင်းပြင်းထန်ထန်ဝေဖန်ပြီးနာဆာကစစ်ကောင်စီခေါင်းဆောင်တွေအပေါ်အရေးယူတံခိုးမှုတွေလုပ်နေတာကြောင့်အခုလိုတောင်းဆိုဆန္ဒပြကြတာဖြစ်ပါတယ်။တခါစကိုင်းတိုင်းကလေးမြို့မှာတော့ကလေးမြို့တပိတ်စစ်ကြောင်းစုရဲ့နေရာကနေမနေ့အစောပိုင်းစထွက်ပြီးတော့မိနစ်ပိုင်းလောက်မှာပဲဖြိုခွဲဖမ်းဆီးဖို့စစ်ကောင်စီတပ်ဖွဲ့တွေကရောက်လာတယ်လို့ဆန္ဒပြပွဲတွေတိုင်းမှာပါဝင်သူတို့ကပြောပါတယ်
။အချိန်ကြီးနေရာတွေကြောင်းပြီးလုပ်နေတာဒီနေ့မနေ့၆နိုင်လို့တော့ဆုံးရရှိသွားပြီဒါပေမဲ့ဒီနေ့ကတော့စထွက်ပြီးခဏနေကိုသူတို့ကဒီဖြိုခွဲဖမ်းဆီးဖို့ရောက်လာပါဘောနော်မနေ့၆နိုင်လို့တော့ဆင်းနေလောက်ပဲလှည့်လိုက်ရပါဘောနော်အဲ့ဒီမှာဒီဆူရဲ့နည်းနည်းလေးလမ်းတဲ့နေရာကိုရောက်လာပြီးလမ်းမကြီးပေါ်ရောက်လာပြီးတော့သူတို့အောက်တွေဆင်းတဲ့အချိန်မှာအမြန်ပေါ့လူစုခွဲရလမ်းကြားတဲ့သွားမဲ့လမ်းနေပြီးတော့မသွားပဲနဲ့နော်တွေ့တဲ့လမ်းဝင်လူစုအမြန်ခွဲလိုက်ရတာပေါ့ဟိုရရင်ရသလိုတော့ဒီလမ်းမကြီးတွေပေါ်တော့တက်တယ်ပေါ့နော်လုံချုံကြီးတားပြက်တယ်ဒါလှုပ်ရှားခက်တယ်ဆိုတော့ရက်ကွက်အတွင်းလမ်းတွေပဲပတ်တယ်ပေါ့နော်ဒီလိုက်ပါတဲ့လူအားလုံးလည်းစိတ်ဖြစ်အောင်စိတ်တိုက်မတွေးအောင်ပေါ့နော်ဒီမှာစစ်ကြောင်းကတော့ရက်ကွက်လိုက်၃ကြောင်းထွက်တယ်အနေတိုင်းပေါ့နော်ဒါပေမဲ့အချိန်ကြီးတော့သူရက်ကွက်ကိုရက်ကွက်အဆင်ပြေတဲ့အချိန်ကြီးထွက်ကြတာပေါ့ဟိုပြိနေလာတာဆိုတော့လေသူခွဲခန်းစည်းဖို့တော်လည်းတော်တော်လေးကိုကြိုးစားလာတယ်ပေါ့
တဝဲလောင်းလုံးမန္တလေးပုဂံညောင်ဦးစားတဲ့တခြားမြို့တွေမှာလည်းလန်းလျှောက်တဲ့ပိတ်ပျောက်ကြားတဲ့ပိတ်တွေဒီကနေ့ဆင်နွှဲကြသလိုမော်လမြိုင်ပေါင်တောင်ကြီးပြည်လွယ်ကော်မြို့တွေမှာလည်းလူမဲ့တဲ့ပိတ်ဆေးနီတဲ့ပိတ်ဘူးတဲ့ပိတ်တွေဆက်ပြီးတော့ဆင်နွှဲခဲ့ကြပါရဲ့ရှင
်မခင်ဖြူတွေပါရှင်ခုတော့တိုင်းရင်းသားဒေသတွေဖက်ကအခြေအနေကိုတင်ပြပေးကြပါရယ်ချင်းပြည်နယ်ဟာခါမြို့ကချင်းသတင်းဌာနအယ်ဒီတာချုပ်တို့ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဖမ်းဆီးဖို့လာရှာတာမှာမတွေ့လို့သူ့ရောက်ဖဖြစ်သူကိုဖမ်းဆီးသွားပါရယ်မတူပီမြို့မှာလဲပရဟိတလုပ်ငန်းလှုပ်ဆောင်နေတဲ့အမျိုးသမီးသူအပါအဝင်အရသာ၃ဦးဖမ်းခံရပါတယ်။ဒီအကြောင်း VOA သတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်
။ချင်းမြင့်နယ်တွင်းကသတင်းမီဒီယာလုပ်ငန်းတွေပေါ်ချင်းချောက်ဖိအားပေးနေချိန်မှာပဲဟာခါမြို့ခြေဆိုင်ဒါချင်းလန်ပို့သတင်းဌာနအယ်ဒီတာချုပ်ဆလိုင်းဖဲဦးထံကိုဖမ်းဆီးဖို့စစ်ကောင်စီတပ်ဖွဲ့တွေကကြိုးစားခဲ့ပါတယ်။မနေ့ညပိုင်းကနေအိမ်မှာဝင်ရောက်ရှာဖွေရာနေအိမ်မှာရှိမနေတဲ့အတွက်သူရရောက်ခွားဖြစ်သူဆလိုင်းရောဘတ်ကိုဖမ်းဆီးသွားတယ်လို့ဒေတာခန်ဒူးကပြောပါတယ
်။သူကသူ့ရဲ့အဒီတာဆိုတော့နော်။သူကဖမ်းတဲ့ချိန်မှာသူကအိမ်မှာမရှိဘူး။အိမ်မှာမရှိတော့သူ့ရဲ့ကိုယ်စားအနေနဲ့သူ့ရဲ့ရောက်ခွားကိုဖမ်းလိုက်ရ။သူ့ရဲ့ရောက်ခွားတော့ချင်းချင်းထားတော့မယ်
။ဆလိုင်းရောဘတ်ကိုဒီကနေ့ပြန်လှုပ်ပေးမယ်လို့စစ်ကောင်စီတပ်ဖွဲ့ဘက်ကပြောနေပေမဲ့ပြန်လည်လှုပ်ပေးခြင်းမရှိသလိုအဲဒီရာချုပ်ဆလိုင်းဖဲဥထံကလည်းတင်းရှောင်နေရတယ်လို့သူကပြောပါတယ်။စစ်တပ်ကအနာသိမ်းခဲ့ပြီးနောက်ဟာကားကြီးဆိုင်မီဒီယာတွေပေါ်မှာတပ်တွေရဲ့ချင်းချောက်မှုတွေရှိနေလို့တချင်းလန်ဘုတ်သတင်းဌာနကိုလာတလောကပဲပိတ်ထားရတယ်လို့တချင်းလန်ဘုတ်သတင်းဌာနသတင်းထောက်တူကပြောပါတယ်
အခမဲ့ဖြစ်နေတဲ့အားလုံးကတော့ခိုင်းဖို့ကြိုးစားနေကြတာပေါ့နော်ကျွန်တော်ကပထမဆုံးဖြစ်ဖို့လက်ဖွဲ့ရတော့သူတို့ဝိုင်းလိုက်သူတို့ယုံဖောက်လိုက်နဲ့သူတို့ယုံကပိတ်ထားကြပြီဆိုတော့လေ
ပြီးခဲ့တဲ့မလကလည်းဟာကမျိုးဇာနာပြတပိတ်မောက်သတင်းကိုတွားရောက်သတင်းယူနေတဲ့တချင်းလန်ဖုတ်သတင်းထောက်နှူးကိုစစ်ကောင်စီတပ်ဖက်ကနေဖမ်းဆီးစစ်ဆေးပြီးနောက်ပိုင်းမှပြန်လွှတ်ပေးခဲ့ပါတယ်။သတင်းမီဒီယာသမားတွေကိုဖမ်းဆီးတာဟာဒေတာတွင်းသတင်းကိုထိချုပ်ချင်တာကြောင့်လို့လဲတချင်းလန်ဖုတ်သတင်းထောက်တူးကပြောပါတယ်။
သူတို့နေတဲ့လုံမီကျမကောင်းမှုတွေကိုလည်းသူတို့သတင်းရရှိရတော့
ဒီဆွေရရန်တဲ့တစ်ခုကရထားတော့ဒီသူတွေတင်းတင်းနဲ့ဟာတော့သူတို့ရဲ့လုံချွေးကြီးချာတွေစစ်တပ်ဖက်ကလောက်တဲ့ဟာလေးတွေနေတိုင်းကောင်းတဲ့ရင်းနေလေးစနေတော့သူတို့လုံချင်းချောက်လို့ဒီကာလအတွင်းမှာတော့ရင်းရယူမှုကတော့ဆင်းနေချင်ပါဘောနော်ချင်းမိနယ်မတူပြီးမြို့မှာတော့ပရဟိတလုပ်ငန်းလုပ်ဆောင်နေတဲ့မြို့သူမြို့ကအရသာနှုတ်ဂျာရာပရင်းနေညကဖန်စီခံရတယ်လို့မတူပြီးမြို့ခံတို့ကပြောပါတယ်
ဆုံးရပါဟာကမလီတယောက်ရေကမလီကျတော့အိမ်မှာဖန်ခင်ရရဟိုဒီကအကျဆက်အော့ပစ်ချင်ဒရာဟိတာတင်းပါဝနီကင်အရောက်ပေါ်နော်ဖန်ခင်ရတယ်ညာဆက်တနိုင်မှာဖန်လာပါဟောဒါနဲ့မြောက်ကြတော့ကျွာလမ်းသွားရင်းနဲ့ဖန်နေတယ်ကြားတယ်ဒါပေမဲ့ဟိုပါမှုနဲ့ဖန်နေဆိုတော့လောလောဆယ်အောင်ပြေချင်မသိရသေးဘူး
မသူပြီးမြို့မှာတတ်တွေကညဖက်မှာအစီအစဉ်စစ်စေးတာတွေလုပ်နေတယ်လို့လည်းအဲ့ဒီမြို့သူ ပြန်လှုပ်ပေးတာတွေလည်းရှိတယ်လို့ချင်းသတင်းဌာနတွေကမှတ်တမ်းပြုစုထားပါတယ်။ဆေးအနာသိအုပ်ချုပ်နေစဉ်တွင်ဖမ်းဆီးတရားစွဲဆိုခံထားရတဲ့သတင်းထောက်50ရောက်ထပ်မင်းရှိနေပြီးသတင်းမီဒီယာလုပ်ငန်းကြီး9ခုရဲ့လုပ်ငန်းလေပတ်ခွင့်လိုင်စင်လည်းရုပ်သိမ်းခံရပါတယ်ခင်ဗျာ။
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ကချင်ပြည်နယ်ဖားကမြို့မှာ73စီတင်သွင်းတာကိုစစ်တပ်ကပိတ်ပင်ထားတာကြောင့်73စီစင်းလုံးနဲ့နှစ်ဆလောက်ထိမြင့်တက်သွားပါတယ်။ဒီလိုရေရှည်ပိတ်ပင်မဲ့ဆိုရင်ခီးသွားတာနဲ့ကုန်ကြစရိတ်မြင့်တက်ပြီးတော့ကုံစင်းနှုံတက်မာနဲ့တခြားလူမှုရေးအခက်အခဲတွေပါတွေ့ကြုံရမှာကိုဒေသခံတွေစိုးရိမ်နေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြထားပါတယ
်။ဖားကံမြို့မှာ73စီတင်သွင်းတာကိုစစ်တပ်ကမကြခင်ရပိုင်းကပဲပိတ်ပင်လိုက်ပြီးတဲ့နောက်စိုင်းတွေမှာအကန့်အသတ်နဲ့ရောင်းနေကြပါတယ်။ဒါကြောင့်ဖားကံမြို့ကစီစံတွေမှာဒီဇယ်နဲ့ဓာတ်ဆီဝယ်ယူသူတွေတန်းစီနေတယ်လို့ဈေးကလည်းနှစ်ဆအထိမြင့်သွားတယ်လို့ဒေသခံတူက VOE ကိုပြောပါတယ
်။ဈေးကလည်း8000ကျပ်သွားတယ်ဓာတ်ဆီပေါ့။เนี่ย4500 4000ไปสิอ่ะแล้วอีเมลไฟท์ไลน์อ่ะไปไหนก็รู้กันโอเคอันนี้ก็เอาล่ะไปเนี่ยเลยสรุปแล้วพี่ตูเนี่ยชี้ไอ้หัวเราเยอะๆขึ้นกว่าเลย
นอกดีดากันดูก็เลยตรุจုံตุ่นได้ไอ้เฉยนี้กูอะคูโลเปาะปะ
บาเรကျွန်တော်ก็สรุปว่าเจอรู้ซีไทจีอี้ได้เลยสิ9000 9000 8000เอออะคูก็တော့5000 4000ไอ้หลูนี่จ่าแล้วเนาะไอ้หลูก็ซีเสียนะคะติดตัวเราก็ตีจ่าเลยชี้กูโลจินได้ไอ้เนาะยาวไม่ปีတော့กูก็လေမင်းလည်းရောင်းတာပေါ့နော်ဘလူကောင်တို့ဆိုက်ကယ်လာတယ်လူတယောက်ဆိုလို့ရှိရင်ဆိုတော့တကားလာလားနှစ်ကားလာလားပေါ့အဲ့လိုပုံစံမျိုးရောင်းတာပေါ့နော
်ဆိုင်ကြီးတွေကိုမေးတယ်မှာတော့ဓာတ်ဆီ92တလီတာကို1500ကျပ် 95 ဆိုရင်2000ကျပ်နဲ့ရောင်းတဲ့ဆိုင်တွေရှိကြောင်းပြောပါတယ်လောလောဆယ်အခြားဒေသတွေမှာရောင်းနေတဲ့ဈေးက92တလီတာကို920ကျပ်နဲ့95တလီတာကိုကျပ် 1000 လောက်သာရှိတာပါစီတကားလန်ဆိုရင်4လီတာနီးပါးနဲ့ညီမျှပါတယ်ဒေသခံတချို့ကတော့အဓိကဓာတ်ဆီပြက်လက်တာဖြစ်ပြီးဒီဇယ်စီပြက်လက်တာမရှိကြောင်းလည်းပြောပါတယ်ဖားကံမှာ73စီဈေးတွေမြင့်တက်လာတာကြောင့်သွားလာရေးခက်ခဲမှာနဲ့ကုန်စည်တို့မြင့်တက်လာမှာကိုစိုးရိမ်နေကြတယ်လို့ဖားကံမျိုးကံတူကအခုလိုပြောပါတယ
်အတိကတော့သွားလာခက်ခဲလာမယ်တို့အဲ့မှာဆိုရင်ရေကိုဆန်ကယ်နဲ့အဲကားနဲ့ဟိုမောင်းပြီးမှအိုးဝဲကချောင်းကနေတတ်တယ်ရတယ်အာနေတဲ့နေရာကနေမြင့်တဲ့နေရာကိုရေတွေစုပ်တည်ရတယ်အဲ့ဒါတွေအရေးခက်ခဲတွေလည်းဖြစ်လာမှာကုန်စည်နှုန်းတက်လာမယ်အများကြီးပဲစီစေးတက်တဲ့အတွက်ကြောင့်ဆွယ်မို့အများကြီးပဲဒါကြောင့်မလူကြီးကအားကြောက်လနေကြတ
ာလက်ရှိမှာကြောက်စိမ့်လုပ်ငန်းကိုတပိုင်းတနိုင်လုပ်ကိုင်နေသူတွေမှာလည်းအခက်အခဲကြုံရနိုင်ကြောင်းပြောပါတယ်အခြားတစ်ဖက်မှာတော့စက်သုံးစီတင်သွင်းမှုကိုရေရှည်ပိတ်ထားမယ်ဆိုရင်ပေါင်ခိုတင်သွင်းတာဝယ်ယူတူလောင်ထားတာစာရာတွေကြောင့်မီးဘေးအန္တရာယ်ရှိလာမှာကိုစိုးရိမ်သူတွေလည်းရှိပါတယ်လက်တလောအခြေအနေမှာဘာကြောင့်စက်သုံးစီတင်သွင်းမှုပိတ်ပင်တာလဲဆိုတာဒေသခံတွေကြားမှာရှင်းရှင်းလင်းလင်းမသိကြသေးပါဘူးဒီကအဖြစ်တော့ဒီအပိုင်းတွေအတွင်းတံပရုံနဲ့ KIA အကြားတိုက်ပွဲဖြစ်ပွားတာနဲ့ဆက်ဆံနိုင်ကြောင်းသုံးသပ်တာတွေရှိပါတယ်။ဖာကံမျိုးကဌာနဆိုင်ရာတာဝန်ရှိသူတူကိုမေးတာမှာတော့73စီပုံမှန်တင်သွင်းနိုင်ဖို့အတွက် စက်သုံးစီလုပ်ငန်းရှင်တွေနဲ့မြို့နယ်တာဝန်ရှိသူတွေကပြည်နယ်ကောင်စီကိုတင်ပြထားကြောင်းနဲ့လာမယ့်2ရက်3ရက်အတွင်းအကန့်အသတ်နဲ့ပြန်ပြီးတင်သွင်းခွင့်ရလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်ခုတစ်ဆက်တည်းကချင်းစစ်ရေးအခြေအနေကိုတင်ပြပေးကြပါရယ်ကချင်းပြည်နယ်မိုးမောက်မြို့နယ်အတွင်း9ရက်မြောက်နေ့အထိတိုက်ပွဲတွေပြင်းထန်နေစေပါကြာရပရိနေကတော့နွန်လန်ကျေးရွာအတွင်းကိုလက်နက်ကြီးကြီးတလုံးကျရောက်ပောက်ကွဲခဲ့တာကြောင့်အရသာသူတေဆုံးခဲ့ရပြီးတော့သူထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလိုတေဆုံးခဲ့တာကြောင့်နောက်ထပ်ဒေသခံရွာသားတွေမိုးမောက်မြို့ကိုတိမ်းရှောင်နေကြပါတယ်။ရန်ကုန်ကလာတဲ့မိုးမောက်တိုက်ပွဲနောက်ဆုံးအခြေအနေကိုတော့ကိုရန်နိုင်ကပြောပြထားပါတယ
်။မိုးမောက်မြို့နယ်မြို့တစ်ကုန်းလုံးနဲ့စီဟတ်ကျေးရွာအနီးပြီးခဲ့တဲ့စနေနေ့ကပြန်ဖြစ်နေတဲ့တိုက်ပွဲတွေဟာဒီကနေ့9ရက်မြောက်နေ့အထိအပြင်းထန်ဖြစ်ပွားနေသေးဖြစ်ပါတယ်။ဧပြီ29ရက်ကြာသပတေးနေ့ကတော့စီဟတ်ရွာအထက်ဘက်ကနွမ်းလန်းကျေးရွာမှာတက်မတော်နဲ့ KIA ကြားလက်နက်ကြီးနဲ့အပြန်လန်ပစ်ခတ်ရမှာရွာအတွင်းလက်နက်ကြီးကြီးကြောက်ပောက်ကွဲတာကြောင့်အရသားတဦးတေဆုံးပြီးတော့တယောက်အပြင်းထန်ဒဏ်ရာရခဲ့ပါတယ
်။မင်းများ3နိုင်ခွဲမှာဒီဖလာယာလေး3ရှစ်ကဟို60မမရွာထဲပစ်ထည့်တာမင်းများဟိုဖူကြီးတယောက်ရဲ့ပြင်သူ့ချီမရဲ့နှစ်ယောက်ပေါ့အဖူကြီးကဆုံးသွားပြီ။သူချီမကလက်နဲ့ပေါင်းခြေတော်နဲ့ဖက်ကြည့်တယ်ခိုးမိချင်းကဆေးရုံရောက်သွားပြီအဲ့လားဟိုဘယ်လိုပြောမလဲဒီတောင်ပေါ်ကဟိုကြံရည်လက်သူတို့တတ်ခဲ့ကိုအမျိုးကြီးပါလေပစ်ထည့်တာပါသူတို့လက်ပြည့်ဟိုဘက်လက်ပြည့်တဲ့ခါကျတော့သူတို့လည်းဒီဝါထုတ်ပစ်ထည့်ရလေ
ဒေသခံရွာသားတို့ VOE ကိုပြောပြတာပါပောက်ကွဲတဲ့လက်နဲ့ကြီးကြီးဟာတမတော်ဘက်ကပြစ်ခတ်တာဖြစ်ကြောင်းရွာသားတွေကပြောဆိုပေမဲ့တီးကြအတီးပြုတ်ကျတော့မရသေးပါဘူးKIA ကဘုံမူကြီးနော်ဘူးကတော့ KIA ဘက်ကပြစ်ခတ်တာမဟုတ်ကြောင်းအခုလိုညှင်းဆိုပါတယ
်။နော်လန်တဲ့မှာကတော့လင်းမကြီးနဲ့လမ်းပြကြတာ။မင်းရလည်းအဲ့ဒီနော်လန်မှာ KIA ဘက်ကနဲ့လင်းမကြီးနဲ့လမ်းပြကြလို့တော့ဒီသူကလူထုရှိတဲ့ညီဝဘက်ကလင်းမကြီးနဲ့ပြန်ပြေးမှာညီဝသားနဲ့ဦးသူကတော့ဒီတော့မှသူကတော့ဒါညာပြညာကြတယ်။ဆိုတော့တင်းညပါတယ်။ဒီဝါသားဒီပြောတော့သူတို့ဒီမျက်နှာကိုကြည့်ပြီးပြောတာတော့ဒီအသက်ကနဲ့ပြစ်လာတဲ့လင်းကြီးဖြစ်တယ်လို့ပြောကြတာစစ်ကောင်စီတပ်ကနဲ့ပြစ်လာတာဒီခေတ်ကနဲ့တော့ဒီရွာအကူပြပြအကြောင်းလည်းမရှိဘူးဘာကြောင့်လဲဆိုတော့ဒီတပ်နဲ့ရွာတော်လဲဝေးနေကြတယ်နည်းနည်းကွာနေကြတာ
မိုးမောင်းမြို့နယ်အတွင်း9ရက်ကြာပြင်းထန်နေတဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကနေစဉ်လေကြောင်းကတိုက်ခိုက်တာတွေရှိနေပါတယ်ဒီနေ့တိုက်ပွဲအခြေအနေကိုတော့ဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။ညနေပိုင်းကတော့ဘာပါမချမ်းမြေပါဘူး။မနေ့ပိုင်းကတော့ဒီဒီနေ့တက်လာတာတော့မရှိပါဘူး။ဒါပေမဲ့လက်နက်ကြီးနဲ့ပစ်တာတွေလူကြောင်နဲ့ပစ်တာတွေတော့ရှိပါလေ။လက်နက်ကြီးနဲ့ပစ်တာတော့တော်တော်လေးဝိုင်းမှပြန်ပစ်တာပေါ့။ငါကိုပစ်တဲ့လေမြို့ကကုန်းတော့ပဲကနေပစ်တယ်။ဟိုမိုးမောက်တက်လာလက်ပြန်ပစ်တာ။မင်းကြီးနဲ့ပြတာတော့နည်းနည်းထူတာတော့နည်းနည်းဝိုက်တက်ရှိပါလားအဲလေကြမ်းနဲ့ပြချတယ်အဲဒါပဲနေကြီးနဲ့တက်တဲ့ဒီကတော့ငါနဲ့ဘိုင်ကတော့မချမ်းနေပိုင်ကတော့ဖြူတာ
လွန်လန်းရွာသားတွေဟာမိုးမောင်းမျိုးကိုထွက်ပြေးတိမ်းရှောင်နေရပါတယ်မိုးမောင်းမျိုးကခူးကြီးကဲဆဲဆောင်ရွက်နေသူတူကတော့စစ်ပြေးဒုက္ခတွေထပ်တိုးလာနေကြောင်းကိုအခုလိုပြောပါတယ်ဒီ
နေ့ကရောက်50လောက်ပြတော့ပါဗျာခုလိုက်တယ်လားနေဒီမိုးမောင်းဖြစ်ပြီးဒီတော့ပါပို့တာလေဒီကွဲတော့ဖြစ်နေတော့ပါပဲညစ်စ်ကုန်းတော့ရှေ့ရတောင်းတမ်းပါပဲဒီနေ့လဲကျွန်တော်ရှေ့မှာတိတ်နေနေဖြစ်ကြတာပေါ့ဒီ7နှစ်ကိုကျင်တော့ပါပါပဲ
မိုးမောင်မြို့နယ်ကချင်းနှချင်းခရိယံတဲမှာစစ်ပြေးဒုက္ခတွေ900ကျော်လောက်ရောက်ရှိနေသလိုတခြားဗုဒ္ဓဘာသာဝင်ရှမ်းစစ်ပြေးဒုက္ခတွေ2000ကျော်ကတော့မန်နောင်ရွာနဲ့မမော်မြို့တွေကိုအဓိကတင်းရှောင်နေပါတယ်ဒီလ17ရက်နေ့ကတော့စီဟတ်ရွာမှာလက်နက်ကြီးကြီးကြတာကြောင့်အရသာ4ဦးသေဆုံးခဲ့ပါတယ်မတ်လ25ရက်နေ့ကမိုးမောင်မြို့နယ်ဓဘုံရံမြို့နယ်ခွဲကအလော့ဘွန်တပ်စခန်းကို KIA ကသိမ်းပိုက်ပြီးနောက်ဧပြီလ17ရက်နေ့မှာတပ်မတော်ကတံပြန်ထိုးစစ်ဆင်ခဲ့တာပါဧပြီလ18ရက်နေ့လောက်ကစပြီးတိုက်ပွဲတွေငြိမ်နေခဲ့ပေမဲ့ပြီးခဲ့တဲ့စနေနေ့24ရက်နေ့ကနေဒီနေ့အထိတိုက်ပွဲတွေတော့ဆက်လက်ပြင်းထန်နေစေရှိပါတယ်တမရကာကွယ်ရေးဦးစီးချုပ်ယုံကတော့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်ဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဒီကြေညာချက်မှာတော့ NCA အပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ငြိမ်းချမ်းရေးပုံမခိုင်မာရေးဆွေးနွေးဖို့နဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ဆက်လက်ဆွေးနွေးဖို့အတွက်နိုင်ငံတော်ကာကွယ်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုနောက်ဆက်ထိပါတာတွေကိုတိုက်ခိုက်ချိန်မှအပတမတော်ရဲ့စီရေးဆိုင်ရာလှုပ်ရှားမှုတွေကိုမေလ10ရက်နေ့ကနေ31ရက်နေ့အထိထပ်မံရပ်ဆိုင်းသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။တစ်ဆက်တည်းမှာပဲထာဝရငြိမ်းချမ်းရေးရရှိစေဖို့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်စီလိုကြောင်းလည်းတိုက်တွန်းထားပါတယ်ခင်ဗျာ
။ကိုရနိုင်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တသက်ရှင်များရှင်မြန်မာစစ်တပ်စခန်းတွေကိုတက်ခိုက်သိမ်းယူခဲ့တဲ့ KNLA တပ်မဟာ9ဟာ KNU ဗဟိုရဲ့အမိန့်ကိုမနာခံဘူးလို့နှဆကစစ်ကောင်စီရဲ့ပြောကြားချက်ကိုတပ်မဟာ9ကပယ်ချလိုက်ပါတယ်တမဟာငါကအနေနဲ့ KNLA စီဦးစီးဌာနရဲ့ဦးဆောင်မှုကိုအမြဲတမ်းလိုက်နာနေပြီးလှုပ်တင်တာကိုဘောင်တဲကနေလှုပ်တာဖြစ်တယ်လို့တုံ့ပြန်ပါတယ်ဒီအကြောင်း VOA သတင်းထောက်မိုင်အေးမာကသတင်းပေးပို့ထားပါတယ
်ဒီအမျိုးသားအစည်းအရုံး KNU ရဲ့လက်နက်ကင် KNLA တမဟာငါဟာအပြစ်ခတ်ရစရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ KNU ဘိုဟိုရဲ့အမိန့်ကိုမနာခံဘဲတမတော်စစ်စခန်းတွေကိုတိုက်ခိုက်နေတယ်ဆိုပြီးဧပြီလ29ရက်နေ့ကလှုပ်တဲ့နာဆာကစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မလ29ရက်နေ့ကကရင်ပြည်နယ်ထဲကတီမူထာစခန်း၊ဧပြီလ29ရက်နေ့မှာတော့တန်လင်းမြစ်ကြောင်းလုံခြုံရေးယူထားတဲ့မေရထာစစ်စခန်းတွေကိုတပ်မ9ကတိုက်ခိုက်သိမ်းယူခဲ့တာနဲ့ပတ်သက်လို့စစ်တပ်ဘက်ကအခုလိုပြောကြားခဲ့တာပါ။ဒါနဲ့ပတ်သက်လို့ KNU တပ်မ9ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကအခုလိုတုံ့ပြန်ပါတယ်
။ဒီဘဟုရဲ့အမေဦးမနာကံဦးဆိုတာလောကမဟုတ်ပါဘူးနော်။ခွဲကြည့်တဲ့သဘောမျိုးနဲ့တို့အဲ့လိုမျိုးပြောတာပဲဖြစ်တယ်။အဲတမဟာငါကအမြင်နာမဲ့ဒီဟိုကင်းယူဘူရဲ့ဥဆောင်မှုနဲ့ဒီဟိုကင်းနယ်လေးရှိဦးစီဌာနချုပ်ရဲ့ဟိုဥဆောင်မှုကိုအမြင်နာဟိုလက်ခံပြီးတော့အမြင်နာဟိုလိုက်နာပါတယ်။ပြောမှာဆိုလို့ရှိဒီတမဟာတစ်ခုနဲ့တစ်ခုတို့ရဲ့ဒီဟိုလွတ်ပွဲခွင့်ကြတော့တို့ကဒီအနည်းထားနိုင်နေရှိတယ်။အဲ့တော့ရောင်းလို့ဒီတမဟာငါကသူလိုက်တဲ့ဟာနဲ့သူရဲ့လွတ်ပွဲခွင့်ပေါင်းထင်ပါမယ်သူပုံကဒီဘိုဘိုရဲ့ဥဆောင်မှုကိုသူကကြော်လို့ပြီးတော့ခိခဲအောင်လုပ်တာတော့မဟုတ်ဘူးလို့ပေါ့
ပြီးခဲ့တဲ့လတော့က KNU ရဲ့ထုတ်ပြန်ချက်မှာလဲတပ်မဟာရီအားလုံးဟာဘိုဘိုရဲ့ဥဆောင်မှုနဲ့သာလုပ်တာဖြစ်တယ်ဆိုပြီးထုတ်ပြန်ထားပါတယ
်ဘိုဘိုကထုတ်တာကတော့တပ်မဟာငါဒီမှာတပ်မဟာအကုန်လုံးကလည်းဘိုဘိုရဲ့ဥဆောင်မှုအောက်မှာပဲစွန့်နေကြတယ်လို့ပြောတာပေါ့နော်အဲ့လိုမျိုးဆက်ဖက်ချပြီးတော့ဟိုဟိုလုပ်တာမဟုတ်ဘူးလို့အဲ့လိုပဲထုတ်တာပဲဟုတ်တယ်ဒီလိုအခန်းထဲမှာဟိုစာဝလေးတော့တိုက်တာလို့ပြောတော့ဒါအိုဘိုးစီဦးစီဌာနချုပ်ကနေပြီးတော့ဒီ2020ပေါ့လေဒီဇန်နဝါရီလမှာထုတ်တဲ့ထုတ်ပြန်ထုတ်ပြန်ချက်အတိုင်းပဲဟိုလှုပ်ဆောင်သွားတဲ့ဟိုသဘောအလုပ်တစ်ခုပဲဖြစ်တယ
်စီ KNU နဲ့မြန်မာအစိုးရကြားနှစ်ဦးသဘောတူအပြစ်ခတ်ရစဲရေးကို2012ခုနှစ်မှာထိုးခဲ့ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုတော့2015ခုနှစ်မှာတခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကရင်နယ်မြေတွေထဲမှာတိုက်ပွဲတွေဖြစ်နေတာဟာအပြစ်ခတ်ရစဲရေးသဘောတူညီမှုကိုချိုးဖောက်လို့ဖြစ်တာဆိုပြီးနှစ်ဖက်လုံးကအပြန်အလှန်ဆွဆွဲကြပါတယ်။ KNU တက်မှ၅ဘက်ကပြောတာကတော့
ဒီ ANCA ကိုဟိုဒီဘက်ကတက်မှ၅ကနေချိုးဖောက်တယ်လို့သူတို့ကဆွဆွဲပြီးတော့ပြောတယ်။ဒါပေမဲ့အမှန်တကယ်မှာဆိုရင်ရှိတာဟိုဒီ NCO ချိုးဖောက်တာတို့ပဲရှိတယ် NCA ရဲ့ဆိုတာဗောလေကတိကိုအတိုင်းဆိုလို့ရှိရင်ဒီဟိုစစ်တပ်စခန်းတွေဗောလေဒီဒီဘက်ကနေပြီးတော့ဟိုတောင်းဆိုတာကိုတို့ကဒီဒီသဘောတူပြီးတော့မှအဲ့ဒီမှာဟိုညှိနှိုင်းပြီးတော့မှတို့ရုပ်သိဖို့အဲ့လိုမျိုးဒီ NCA ဆက်မှာလဲဒီကတိဟိုခံရတဲ့အပေါ်မှာလဲတချို့ဟာရှိတယ်အဲ့လိုမျိုးနောက်တော့ဒီ NCA ထိုးပြီးလို့ရှိရင်လည်းပဲတနှစ်ဖက်ညှိနှိုင်းပြီးတော့မှဒီဟိုနေမီဘောလေအပြည့်ရနေမီရဲ့နောက်ပြီးတော့စက်စခန်းချရမယ့်နေရာလို့ဘာလို့ပေါ့နော်အေးသွားလာရမယ့်လမ်းကြောင်းလို့ဘာလို့အကုန်လုံးဟိုဒါရညှိနှိုင်းပြီးတော့လောက်ရမယ့်ဒါခါမှသူတို့လည်းအဲ့ဒီဟာကိုလောက်တာလည်းမရှိဘူ
းစစ်တပ်ကအာဏာသိမ်းအုပ်ချုပ်ခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းတပ်မဟာ9အပြင်တပ်မဟာ1တပ်မဟာ3တပ်မဟာ6စတဲ့ KNU တပ်မဟာတွေနဲ့လည်းစစ်တပ်ကြားမှာတိုက်ပွဲတွေဖြစ်ပေါ်နေပါတယ်မကြခင်ရက်ပိုင်းကပဲတက်မငါထိမ့်ချုပ်တဲ့ကရင်ရွာတွေပေါ်စစ်တပ်ကဘုံကျဲတိုက်ခိုက်လို့ဒေသခံထောင်ထဲချပြီးထိုင်းနိုင်ငံနဲ့ကပ်နေတဲ့နယ်စပ်တွေဘက်ကိုထွက်ပြေးတင်းချောင်နေကြရပါတယ်ရှင်
။မအေးမတည်င်းပေးပို့သွားတာပါရှင်။အခုတော့အောင်ပါလီထေအောင်ပါလီထီရဲ့စုကြီးရှော့ချလိုက်တဲ့တည်င်းတင်ပြခြင်းပါတယ်။မြန်မာနိုင်ငံမှာမေလ၁ရက်စနေနေ့မှာဖွင့်မဲ့အောင်ပါလီထီရဲ့အမြင့်ဆုံးစုကြီးကို၃ပုံ၃ပုံအထိရှော့ချလိုက်ပြီးတော့ကြက်သိန်း5,000လို့တမန်လိုက်ပါတယ်။စစ်အာဏာသိမ်းခဲ့ပြီးတဲ့နောက်နာဆကစစ်ကောင်စီအတွက်ဝင်ငွေမရအောင်တပိတ်မောက်တဲ့အနေနဲ့ပြည်သူတွေကထီတွေမထိုးကြတဲ့အတွက်ထီလက်မှတ်အယောင်ထိုးကြသွားခဲ့ပြီးတဲ့နောက်မှာအခုလိုအမြင့်ဆုံးစုကြီးကိုရှော့ချလိုက်ရတာဖြစ်ပါတယ်။ရန်ကုန်ကလာတဲ့ထီတရင်အပြည့်စုံကိုတော့မဆူမြမုံကပြောပြထားပါတယ်ရှင်
။မေလ၁ရက်စနေနေ့မှာဖွင့်မဲ26ကြိမ်မြောက်1000ကျပ်တန်အောင်ပါလီသိမ်းစုဖွင့်ပွဲအတွက်အထူးစုကြီးကိုအမြင့်ဆုံးကျပ်သိန်း5,000စုနဲ့ကျပ်သိန်း1,000စုတစုစီခွဲဝေစီမံသွားမယ်လို့အောင်ပါလီသိန်းစုဌာနခွဲကထုတ်ပြန်ကြေညာပါတယ်။အမြင့်ဆုံးစုကြီးကိုကျပ်သိန်း1,000ခွဲကနေကျပ်သိန်း5,000အထိ၃ပုံတစ်ပုံကိုရှော့ချလိုက်တာပါ။ထီလက်မှတ်ရောင်းရငွေ60ရာခိုင်နှုန်းကိုစုကြီးတွေပြန်ပေးနေတာဖြစ်ပါတယ်။အောင်ပါလီသိန်းစုဌာနခွဲရဲ့ထုတ်ပြန်ချက်အရထီလက်မှတ်ရောင်းရငွေကျပ်ငွေ တင်ပေါင်း2000ကျော်တဲ့အတွက်အဲ့ဒီရဲ့60ရာခိုင်နှုန်းဖြစ်တဲ့တင်ပေါင်း12000ကျော်ကိုစုစည်းတွေပြန်ခွဲပေးမှာပါဆရာနာတင်ပြီးနောက်ပိုင်းမှာအာနာတင်စစ်ကောင်စီဝင်ငွေမရအောင်လို့ပြည်သူတွေကထိမထိုးပဲတပိတ်မှောက်ခဲ့ကြတာပါအဲ့ဒါကြောင့်ထီရောက်အားထိုးကြသွားတာအာနာမသိငယ်အချိန်ကားတဲ့စာရေး30ရာခိုင်နှုန်းအောက်မှာသာရှိတော့တယ်လို့ထီလုံငန်းရှင်ဦးသိန်းထွန်းက VOA ကိုပြောပါတယ
်အရန်ကြွားတာအခုဆိုရင်တင်ပါစင်အောက်ရောက်သွားတာပေါ့နော်အရင်ရောက်အားတင်ပါစင်အောက်ရောက်သွားကျွန်တော်တို့ကတော့ทีโยวันนี่แหวๆพี่ผ่นไปอ่ะบ่ ตะลี่เปลี่ยนยางเนี่ยดูอ่ะไม่ยางจ๋าอูยะดอลอเสียน้าจ๋าเลยบ่เนาะไอ้อะจังมุโลยางอะไรจ๋ากูนะแล้วที่โทษได้หลูเนี่ยแหละอะชู่นี่จ๋าก็เลยทีเดียวหลุดเลยบ่เนี่ยโทษอ้าไม่ใช่หรอยางอะเลยไม่ใช่หรออ
มาลีที่ยางชายางวยเนี่ย40ยาไก่น้องโกနိုင်ငံတော်ဘန္ဒာငွေရဲ့ထည့်သွင်းတာဖြစ်လို့ပြည်သူအများကထီမထိုးပဲစန့်ကျင်နေကြတာဖြစ်ပါတယ်အာနာသိမ့်ပြီးတဲ့နောက်မှာအရင်လိုလဲပုံမှန်ထီမဖွင့်နိုင်ခဲ့ပါဘူးအခုလဲစုချင်းငွေအစမတန်ရှော့ချလိုက်တာကြောင့်ပုံမှန်ထီထိုးနေသူတယောက်ကဂတိမတီတဲ့လောက်ရတာဖြစ်တယ်လို့ပြောပါတယ်သူကတော့ February လမကုန်ခင်အထိအများရန်ထီကိုကန်ဆန်းထိုးနေသူကိုမင်းလွင်ဖြစ်ပါတယ
်ငကိုလေးကသူတို့ဒီလောက်စုတွေပြီးမယ်လို့ဆိုပြီးတော့အရင်တော့900နောက်ကျတော့ဒါထီစုကိုညှင့်ပြီးတော့1000ဆိုပြီးတော့ရောင်းတာလေပြည်သူလူထုကလည်းဒါအဲ့ဒီက1000နဲ့ငါဝယ်လို့ရှိရင်တိန်း1000ပဲရမယ်ဆိုပြီးတော့မျောလင်းကျင်းနဲ့ထိုးတာပေါ့နော်။ကျောင်းအားကြသွားလို့သူတို့ဝင်ဝင်မရတော့ဘူးဆိုတဲ့အချိန်ကျတော့နေဝါးတဲ့အချိန်ကျတော့ဒါစုရှော့ထုတ်ပြီးတယ်ဆိုတာဒါမလုပ်တဲ့နဲ့လို့ပေါ့နော်။တကယ်တမ်းသူတို့အရင်အခါလေးများစွာနှစ်ပေါင်းများစွာသူတို့အမျက်ရခဲ့တယ်။ဒီဒီချိန်မှာတကယ်လို့မရောအောင်ဆိုရင်ဒါသူတို့ကပြန်ဆိုက်ထုတ်ပြီးတော့ငပိုးကျညာထားတဲ့စုအတိုင်းသူတို့ထုတ်ပေးတယ်ပေါ့နော်။သူတို့ရတော့ကျတော့ယူထားပြီးတော့မရတဲ့အခါကျတော့မဆိုင်နိုင်ဘူးဆိုတာတော့အဲ့ဒီမှရှိဘူးလေ
2019ခုနှစ် February လတရက်နေ့ကစပြီးချက်1000တန်ထိလက်မှတ်တွေကိုစတင်ထုတ်ဝေခဲ့ပြီးအမြင့်ဆုံးစုကြီးငွေသိန်း1000ခွဲသတ်မှတ်ခဲ့တာပါထိဖွင့်ပွဲကိုလစဉ်ပုံမှန်လုပ်ခဲ့ရကဆရာနာသိမ့်ပြီးနောက်မှာတော့25ချိန်မြောက်ထိဖွင့်ပွဲကို15ရက်နောက်ကျပြီးလုပ်ခဲ့ပါတယ်မေလ1ရက်နတ်ဖတ်မှာဖွင့်မဲ့26ချိန်မြောက်အောင်ပါလီထိဖွင့်ပွဲကလည်းအချိန်တစ်လနောက်ကျပြီးမှဖွင့်တာဖြစ်ပါတယ်ရှင်
ထီစုကျဲတွေသုံးပုံတစ်ပုံထိရှော့ချလိုက်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆူမြမွန်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဧပြီလ30ရက်တောက်ကြနေ့ညဖက်အတန်းလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်အစီအစဉ်တွေကတော့လိုင်းတိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေလည်းဖန်ယူနာဆင်နိုင်ပါရယ်။အခုကတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။တိတ်ပန်တဲ့နေပညာကဏ္ဍမတိုင်ခင်မှာတော့အမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေဦးဆောင်ပြီးတော့ဆက်အုပ်ချုပ်ရေးကိုအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုသွေးအေးမသွားသေးပါဘူးလို့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။စစ်ကောင်စီဘက်ကဖိနှိပ်တာတွေပြင်းပြင်းထန်ထန်လှုပ်လာတဲ့အတွက်လမ်းမော်ထွက်လှုပ်ရှားမှုတွေအရင်ကလောက်လူမများတော့ပေမဲ့လို့ CDM အပါအဝင်စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေဟာပုံစံမျိုးစုံနဲ့ဆက်ရှိနေတယ်လို့သူတို့ကပြောပါတယ်။၃လနေပါရှိလာပြီဖြစ်တဲ့ CDM လှုပ်ရှားမှုတွေဘလို့ပုံစံနဲ့ဆက်ရှိနေပါသလဲ။ဘလောက်အထိအောင်မြင်မလဲလို့ရောပြောနိုင်ပါမလဲ။စေအုပ်ချုပ်မှုစံကျင်ရေးလှုပ်ရှားမှုတွေမှာရှေ့တန်းကပါဝင်နေတဲ့အမျိုးသမီးဆရာဝန်တချို့ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေကတင်ဆက်ထားပါတယ်ရှင်ဝိုင်လာတည်းရဲ့စစ်တပ်ကအာဏာသိမ်းပြီးရဲ့ရပ်ပိုင်းအတွင်းမှာပဲအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေမြန်မာနိုင်ငံတဝန်းပုံစံမျိုးစုံနဲ့ပေါ်ထွက်လာခဲ့တာမှာအာဏာသိမ်းထားတဲ့စစ်အုပ်ချုပ်ရေးကောင်စီနဲ့မပူးပေါင်းမှုဆိုတဲ့ CDM လှုပ်ရှားမှုကလည်းအချိန်ဟုန်ကောင်းကောင်းနဲ့စတင်ခဲ့တာပါ။ဒါပေမဲ့အာဏာသိမ်းထားတဲ့အချိန်ကြာလာတာနဲ့အမျှဒီလှုပ်ရှားမှုတဖြည်းဖြည်းအားနည်းသွားမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိလာပါတယ်။လက်ရှိ CDM လှုပ်ရှားမှုတွေမှာရှေ့တန်းကပါဝင်နေပြီးသူရဲ့လုံခြုံရေးကြောင့်အမိမဖော်လို့တဲ့ဆရာဝန်အမျိုးသမီးလူငယ်တယောက်ကတော့ CDM လှုပ်ရှားမှုအပါအဝင်အာနာရှင်စန့်ကြီးလှုပ်ရှားမှုတွေသွေးအေးမသွားသေးပါဘူးလို့ပြောပါတယ်
။အော်သွေးအေးသွားတော့မဟုတ်ဘူးကွာကျွန်တော်တို့ကလေလက်ရှိမှာအားလုံးကပေါ့နော်ကိုယ်ခန္ဓာနဲ့ကိုယ်အကုန်လုံးပြန်ပြီးတော့ဟိုတိုက်ဖို့အတွက်ကိုအားလုံးစိတ်ထားတော့စီစဉ်နေကြရပေါ့နော်။ဟိုကိုယ်ခန္ဓာနဲ့ကိုယ်ကျွန်တော်တို့ဆိုလို့ရှိရင်လူနာရီဘယ်မှာဘယ်လိုကုမလဲဖြစ်လာတဲ့ product တွေဖြစ်လာနေတာမျိုးဘယ်လိုမျိုးကုမလဲဘယ်လိုမျိုးကယ်မလဲဆရာဝန်တွေရောဆရာမတွေရောအဲ့ဒီအတွက်စီစာလုပ်နေတယ်လို့တခြားဒီ product တွေပါပေါ့နော်ကလေးတွေ product တွေဒီလဲနေသွားတာမဟုတ်ဘူးညာလက်ရှိမှာအခုဆိုရင်အရင်တော့လိုပဲပြန်ပြီးတော့ product တွေတောက်ချောက်ပေါ့နော်ပြန်ထွက်လာကြပြီပြန်ပြီးတော့ဟိုလိုလိုက်တွေးအေးသွားတော့မဟုတ်ဘူးညာကျွန်တော်တို့ ပြန်ပြီးတော့ဘယ်လိုပြောရမလဲ။အဲသွေးအေးတာမဟုတ်ဘဲနဲ့ပြန်တိုက်ဖို့အတွက်ကိုကျွန်တော်တို့ဘက်ကလည်းယူဟာနဲ့ပေါ့နော်။ပြန်ပြီးတော့အကွက်ချနေတာပေါ့နော်။အဲ့လိုပုံစံမျိုးလုပ်ပြတာ။တော့ကတော့ယူသွားတာမဟုတ်ဘူး။ကျွန်တော်တို့ကတော့အဆုံးပြီးတော့ဆက်တိုက်သွားမှာပဲ။ကျွန်တော်တို့အနိုင်ရတဲ့အချိန်ကိုကျွန်တော်တို့ဆက်တိုက်သွားဖို့အစီအစဉ်ရှိတယ်ခင်ဗျာကျွန်တော်ကတော့
ဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆနပြပွဲတွေကန့်ကွက်လှုပ်ရှားမှုတွေကိုစစ်ကောင်စီတပ်ဖွဲ့တွေကနေရောညပါပြစ်ခတ်တပ်ဖြတ်နှိမ်နင်းတာဖမ်းဆီးအရေးယူတာနှိမ့်ဆန်ညှင်းပန်းတာတွေစက်တိုက်လှုပ်ဆောင်လာနေတာကြောင့်လုံမထွဲဆနပြပွဲတွေအရင်လောက်လူမများတော့တယ်လို့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့သူတွေကိုအလုတ်ပြန်ဆင်းဖို့ဖိအားပေးခံရတာတွေကလည်းတနေ့တစ်ခြားပိုးပြီးတော့များလာနေတာပါအချိန်ကြာလာတာနဲ့အမျှအခက်အခဲတွေရှိလာပေမဲ့လို့အများစုကတော့အခုအချိန်ထိတောက်ခံထားကြတုံးပါပဲလို့စီရီယမ်လှုပ်ရှားမှုမှာပါဝင်နေတဲ့ဒေါက်တာမျိုးကပြောပါတယ
်အပေါ်ကထပ်ထပ်ပြီးတော့လာတဲ့ဖီးယားလေးပေါ်မူတည်ပြီးတော့အဲတယောက်ချင်းတစ်ခုစီရဖြစ်တာပါလေဆိုတော့တန်းနိုင်သေးတော့ဥပမာကျမတို့ကချင်းချင်းပြောပြလို့ရတာကတကယ်လို့များလုံးဝနောက်ဆုံးချက်တည်းဖြစ်သွားလို့အလုံးဝင်တဲ့လူရှိရင်တောင်မှအဲ့ဒီလေလူတွေဒီဘလိုနည်းနဲ့ဆက်ပြီးဆေးဆွေးလို့ရလဲယနေ့မှလည်းတောင် just တွားတဲ့အမှတ်တွေပြင်ပြန်တယ်ဒါနဲ့အခုဒါဖြစ်နေလဲဆိုတော့ကျွန်တော်တို့အချိန်လေးမှာအဲ့လိုဟာမျိုးပြောလို့ရှိရင်ဒါတစ္ဆတောက်ဖြစ်သွားတာပေါ့နော်အဲ့ဒါကလည်းဟိုပြောနေတဲ့လူတွေမှလည်းပြည့်မရှိပါဘူးနော်ဟိုဒီလိုမျိုးနဲ့ရောတော့မှရှိပါအောင်နော်ဒီခါကျတော့လေတစ္ဆတောက်ပုံစံမျိုးဖြစ်သွားတဲ့ဟာလေဝန်နေဖို့တော့ကောင်းပြီပေါ့နော်ဟိုနေရာဌာနအလိုက်ပဲဆုံးဖြတ်ရမယ်လို့ထင်တယ်တနိုင်လေးအလုံးလုံးတို့မရအောင်တချို့အငယ်လေးတွေကြောက်လို့ဝင်သွားရင်တော့မှကျန်တဲ့လူတွေကလုံးလုံးတို့မရအောင်တို့အားကြူဆိုရင်တော့အဆင်ပြေပါပါ။ဒါတော့ဖြစ်နေဆရာဦးနဲ့အငယ်တွေကသူတို့ကနောက်ဆုံးချိန်ထိတွားမှာ။နောက်ဆုံးချိန်ထိအဆင်ဆုံးပါပဲ။နော်။ဒီထဲမှာတော့တချို့ကလည်းအတက်တာလေးတွားတာမျိုးရှိကြောင်းရှိနိုင်တယ်။တချို့ကျတော့လည်းတောင်းလေးကတွားခြင်းမှုတွားတာလည်းရှိနိုင်တယ်ပေါ့နော်။အဲ့တော့ကိုယ်နေရာဒီကကိုယ်ဌာနပေါ်မူတည်ပြီးတော့လှုပ်ရှားရမယ်ထင်ပါတယ်။ရခိုင်တို့အများကြီးတောင်းခံပြီးသူတို့ကလည်းဘယ်လိုမျိုးများပြန်ခေါ်ရမလဲဆိုတော့ပြန်စီတာမှာပဲလေ။ဒီလိုထိခြောက်နေတာဒီဒီမှာမြေမဆုံထိခြောက်တဲ့နံမဟုတ်ခင်တခြားနည်းလမ်းတော့အောင်ပါပေါ့သူတို့အခုလဲသူတို့ကထိခြောက်တာနဲ့ချော်တာနဲ့ဒီလိုရေထဲမှာတန်းနိုင်ပြီးတော့တုံးနေတာ
အချမ်းမဖက်တဲ့နည်းနဲ့အာနာရှင်ကိုဖီဆန်တဲ့စီရီယမ်လှုပ်ရှားမှုဟာအတိုင်းတာတစ်ခုအထိအောင်မြင်နေတယ်ဆိုတာသိတာပါတယ်လို့လဲဒေါက်တာမျိုးကပြောပါတယ
်အခုအထိကျွန်တော်တို့ဒီဖတ်တိုင်းတစ်ခုကိုဆက်ခဲ့ပြီးတာစီရီယမ်ဝန်ထမ်းတွေဒီကျွန်တော်တို့ဖတ်တိုင်းတစ်ခုဆက်ခဲ့ပြီးတာအဲ့ဒီရဲ့အကျိုးဆက်ကိုလည်းမြင်ရပြီးတာဘာကြောင့်ဆိုတော့အဲကျမကြီးကတော့အတိတ်အတုံးပဲကျမကြီးအတိတ်အတုံးကဘာကြောင့်လဲဆိုတော့ CEO စီကန်းဆိုတာအစော်ရရလူတွေနဲ့ဆက်ဆံပြီးတော့ဟိုကပေါ့ service ပေးနေတဲ့နေရာကြီးလေအဲတော့ general public ကို service ပေးနေတဲ့နေရာကြီးမရမ်းတာဟာအရင်တိတာထင်ရှားတယ်လေနိုင်ငံတကာမှာလည်း image ကအရင်ကြီးရဲ့ impact ကအရင်ကြီးရဲ့ပေါ့သူတို့အဲဂျန်နီယာပြုတ်လောက်အောင်တိုင်းနိုင်တာဟုတ်ချင်မှဟုတ်မယ်ဆိုတော့ညာလေဒီဟာရဲ့ image ကတအားကြီးတယ်အဲ့ဒီတည်းအောင်မြင်တယ်လို့ပြောလို့ရတယ်မတော်အလိုပဲမြင်နေပေါ့နော
်မြန်မာနိုင်ငံမှာဆင်ဟာနာရှင်စနစ်ကိုအမြင့်ပြတ်တိုက်ထုတ်ခြင်းနဲ့ဆိုရင်အခုချိန်မှာ CDM လှုပ်ရှားမှုအရှိန်ပြတ်မသွားအောင်ဆက်ပြီးတော့ထိန်းထားဖို့အရေးကြီးတယ်လို့အမိမဖော်လို့တဲ့ဆရာဝန်ကပြောပါတယ
်အဓိကပေါ့နော်ကျွန်တော်တို့ဆရာဝန်တွေဆိုလို့ရှိရင်ဟိုဟာတောက်ခံနိုင်လေးတယ်ပေါ့နော်ဘာလို့လဲဆိုတော့အလုံးကြီးဟိုဝင်းဝင်းမရကြတော့ဘူးဆိုပေမဲ့လည်းအခုချိန်ဒီမှာကျွန်တော်တို့ကအရင်ဟိုမိသားစုဆရာဘာညာအဲ့လိုမျိုးတွေနဲ့ကျွန်တော်တို့ကတောက်ခံနိုင်မယ်တကယ်တကယ်တမ်းတောက်မခံနိုင်တာအငယ်ဝန်တန်းနေခင်ဗျတခြားဌာနကအငယ်ဝန်တန်းနေရောဒီကျွန်တော်တို့ဌာနအငယ်ဝန်တန်းနေရောပေါ့နော်အဲ့ဒီတော့ကျတော့ကျွန်တော်တို့လည်းတက်နိုင်သမျှ support ရရောရှာပေးနေရပေါ့နော်တခြားဌာနတွေဆိုရင်လည်းကျွန်တော်တို့တက်နိုင်သမျှလိုက်ပြီးတော့ support ရပေးတယ်နောက်ဆုံးပတ်စံမတက်နိုင်ရင်ပတ်စံတွေပါပေးဖို့ခက်ခဲဖြစ်နေတော့မှကျွန်တော်တို့အယူတန်းနေစီရေအဲ့လိုမျိုးဝယ်ပြီးတော့စားဖို့တောက်ဖို့ပေါ့နော်တအိမ်အောင်ကအဲ့လိုမျိုးတွေတော့လိုက်ပြီးတော့ support ပေးဒီတောက်ခံနိုင်ဖို့ကတော့တတော်ကိုအရေးကြီးတယ်ခင်ဗျာဘာဖြစ်လို့ဆိုတော့အခုချိန်ဒီမှာကျွန်တော်တို့ကတော့မတောင်းခံနိုင်ဘူးကျွန်တော်တို့ဘက်ကပေါ့နော်ဘယ်လိုပြောမလဲရှုံးတယ်လို့မဟုတ်ရင်တော့မရဘူးအဲတအားကြီးဟိုအချိန်ဆက်ဆံလိုက်လို့ဖြစ်သွားတယ်ပေါ့နော်ပြန်ဝင်တဲ့လူများနေလို့ဆိုရင်တောင်းခံနိုင်ဖို့ကတော့တတော်ကိုအရေးကြီးတယ်ခင်ဗျာ
အခုချိန်မှာ CDM လှုပ်ရှားမှုကိုပြည်ဝင်ပြည်ပကဝိုင်းဝန်းကူညီထောက်ပံ့ပေးနေရတဲ့အားလုံးကလည်းဒီလှုပ်ရှားမှုရက်တက်မသွားစေဖို့အတွက်အများကြီးအထောက်အကူဖြစ်စေတယ်လို့လည်းသူကပြောပါတယ်
ရှိရမှုရှိပါတယ်ခင်ဗျားအားတွေကပြည်ပြန် support တင်နေပြီးတော့ကြည်တင်းကြည်ပါနေပြီးတော့ဗောနော်အကုန်လုံး support တွေပေးကြရတယ်ဗောနော်ဟိုသူတို့လည်းဒီကဲဆိုရင်ကျွန်တော်တို့ဒီ2020တနည်းလုံးမှာဒီကြည်တင်းကပြည်ပကအကုန်လုံးက covid အကြောင်းမို့လို့အကုန်လုံးစီးပွားရေးတွေအဲဆက်ဆက်ကြီးဖြစ်ခဲ့ကြရဗောနော်အဲ့ဒီလိုမျိုးအခြေအနေမျိုးမှာတော့မှာပဲအားလုံးကလိုလိုလားလားနဲ့အဲအကုန်လုံး ဒီကနေ့ဟိုပေါ့နော်လူအပ်တဲ့လူကိုစပို့ပေးဖို့အတွက်ကိုသိပေးကြအောင်လူတွေဖွဲ့ပြီးတော့ဟိုလိုက်ပြီးတော့ဂလူကိုတိုင်းရောပတ်စံငွေကြေးတန်ငွေကြေးတန်နေလောငွေကြေးပေါ့နော်အပြောငွေကြေးထည့်ပြီးတော့ငွေကြေးဒါမကလူနေရပါဆိုက်ထုတ်ပြီးတော့အကုန်လုံးလိုက်ပြီးတော့စပို့လုပ်ပေးနေလို့လည်းအများကြီးရှိရတယ်ခင်ဗျအားလုံးကိုလည်းကြေးသေးကိုကျေးဇူးတင်ရပါတယ်စပို့လုပ်နေလူတွေကိုလည်းသူတို့ဒါမကူညီလ
အချက်ကန်၆လန့်နေတာတွေရှိနေတာကြောင့်လူလူကြားမှာစိုးရိမ်မှုနဲ့အကြောက်တရားတွေများလာစေတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိအာဏာစန့်ကျင်လှုပ်ရှားမှုအပြီးတိုင်အောင်မြင်ဖို့ဆိုရင်ဒီလိုစစ်ကောင်စီဘက်ကဖန်တီးနေတဲ့အကြောက်တရားတွေကိုတွန်းလှန်နိုင်ဖို့ကအထူးကပါပဲလို့လည်းသူကပြောပါတယ်။
ဒီလူတွေကတော့ပူပေါင်းနေကြတယ်။ဒါပေမဲ့လေအခုလက်ရှိပြနေထားတဲ့အတိုင်းပေါ့နော်။အဲဒီမှာမှပူပေါင်းနေလို့ရှိတယ်လို့မပူပေါင်းမဲနဲ့အဲဘယ်တော့ဘယ်လိုပြောမလဲ။အခု generation အဲဒီပေါ့နော်။အဲ့ဒါကြီးလက်ရှိရခင်ဗျ။အဲ့လိုမျိုးလူမျိုးတွေလက်ရှိရ။တကယ်တော့အတိအခက်ခဲရတော့ဗာလဲဆိုရင်သူလက်ရှိလုပ်နေတဲ့အလုပ် PDM ကိုလည်းစေတာ support လုပ်မယ်။နောက်တစ်ခုက protest တွေလည်းသူကသူစေတာလှုပ်ဆောင်သွားမယ်။နောက်တစ်ခုက CRPH ကလည်း NGO ဖွဲ့ပြီးတော့အခု NGO ကလည်းပေါ့နော်။ဟိုသူ့ final လောက်ပိုင်ခွင့်နေရနေသေးတာလောက်ပြီးတော့ဟိုဘက်နေဒီဘက်အချိန်ဆက်မိမိလောက်သွားမယ်ဆိုတော့ကျွန်တော်တို့ကအောင်မြင်နိုင်တယ်ပေါ့နော်အဓိကတော့တစ်ခုနဲ့တစ်ခုကြားထဲမှာနည်းနည်းလေး communication gap ကြီးရှိနေတာလေအဲအခက်ခဲတစ်ခုဖြစ်ပြီးတော့နောက်တစ်ခုကကြာဘာလဲဆိုတော့အတူတူကြောက်တာခင်ဗျာဝန်ထမ်းတွေအဓိကလက်ရှိ CDM ကနေပြီးတော့စီယုံကိုပြန်သွားတယ်အလုပ်တွေပြန်ဝင်ကြတယ်နန်းစီပြန်နေဖြစ်သွားကြတယ်ဆိုတော့ကြောက်ကြတာခင်ဗျာဘာလို့ဆိုတော့အခုပေါ့နော်လက်ရှိအာနာလုခါတဲ့စစ်ကောင်စီပေါ့ကျွန်တော်ကတော့အာနာလုလိုပဲသုံးတယ်ခင်ဗျာအနာလုစစ်ကောင်စီကကျွန်တော်တို့တွေအကုန်လုံးမဘလို့လဲဆိုတော့သူကအကြောက်တရားထည့်ပြီးလိုက်တာအကုန်လုံးအလုံး905ကနဲ့ TV တွေမှာကြီးညာတယ်ပြီးရင်905ကရဲ့မှာပါတချို့တွေကိုဝင်ဆွဲတယ်ဖမ်းတယ်ဆိုတော့သတင်းတွေတက်လာတယ်အဲ့ချိန်မှာအလုံးကမဖြစ်လဲဆိုကြောက်ကြရတယ်အကုန်လုံးကကြောက်ကြရတယ်ဆိုတော့ဒီကို့မိသားစုလည်းအလိုပါသွားမှာကို့ဟိုလည်းပါသွားမှာဆိုပြီးကြောက်ကြပြီးတော့အလုပ်ကိုပြန်ဝင်ကြရခင်ဗျအတိဟာကတကယ်ဟိုကလောလောဆယ်အနေထားရအဲအတိကအခက်ခဲဖြစ်နေတာပေါ့နော်
သူအနေနဲ့ကတော့ဒီလှုပ်ရှားမှုမုတ်ချအောင်ရမယ်ဆိုတာကိုအခိုင်အမာယုံကြည်ထားတယ်လို့လည်းပြောပါတယ
်ကျွန်တော်ကတော့ယုံကြည်ချက်ဆိုတာကျွန်တော်နိုင်ကိုနိုင်ရမယ်နိုင်ကိုနိုင်ခဲ့ပြီလေလှုပ်သွားမှာခင်ဗျအဲ့ဒီအတွက်အလုံးအားတဲဟာပြီးတော့ကိုတက်နိုင်တာတက်နိုင်တဲ့အပိုင်းကနေပြီးတော့လှုပ်ပေးနေတာကလည်းကျွန်တော်အလုံးကိုပေါ့လို့ဒီကျွန်တော်တို့နိုင်ငံရဲ့လက်ရှိကြားရောက်နေတဲ့အခက်ခဲကြော်လွားနေတဲ့အချိန်မှာတက်တက်တအားပါပဲအဲ့တော့ဟိုကြောက်ကြရလေးတွေကိုဖေးထည့်ပြီးတော့ဗောနောဟိုအားလုံးမှာလည်းမိသားစုရှိပါတယ်မရှိဘူးမဟုတ်ဘူးအားလုံးကလူတိုင်းကတစ်ခေါင်ကြွက်မှာမဟုတ်တာမွေးလာတဲ့ကလူတိုင်းမှာမိသားစုရှိပါတယ်လက်ရှိလုပ်ငယ်လေးကကိုယ့်ရဲ့မိသားစုဆိုတာကိုလည်းရှိနေတယ်မိသားစုကိုလည်းမနှိမ့်ကွက်တာတော့မဟုတ်ဘောနောဒီကိုယ့်ရဲ့နောက်ပတ်ကနေပြီးတော့ဆက်ပြီးပေါ်ထွက်လာမဲ့ generation နေကိုကောင်းမွန်မွန်နဲ့အဲဒီကောင်းမွန်တဲ့နိုင်ငံနဲ့ဒီထဲမှာ target ချင်တဲ့အတွက်အခုလိုစူးစမ်းနေကြတာပေါ့နော်အဲ့ဒီအတွက်အလုံးဆက်ပြီးတော့ဒီ CDN လုံးရဲ့ဝန်ထမ်းတွေလည်းဆက်လုပ်ပြီးတော့စူးစမ်းကြပါအောင်မြင်တဲ့ဒီစူးစမ်းကြပါလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဖေဖော်ဝါရီလကလေးကစတင်ခဲ့တဲ့ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေဟာ၃လနေပါကြာလာတဲ့အချိန်မှာတော့အစောပိုင်းအချိန်တွေမှာတော့ငါလောက်လမ်းမထွက်လှုပ်ရှားမှုတွေမရှိတော့ပေမဲ့လေတယောက်ကြားတစ်ပိတ်လူမဲ့တစ်ပိတ်စသဖြင့်စစ်ကောင်စီတပ်ဖွဲ့တွေနဲ့ထိတ်ထိုက်မတွေ့အောင်ပုံစံမျိုးစုံနဲ့ရှောင်ရှားပြီးတော့လှုပ်ကြတဲ့လှုပ်ရှားမှုတွေကတော့မြန်မာနိုင်ငံတဝမ်းမှာအခုအချိန်ထိကြေကြေပြန့်ပြန့်ဆက်ပြီးတော့ရှိနေတဲ့ဆူရာတင်ပြရင်းနဲ့ပဲဒီသတင်းဖန်မျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျွန်မခင်ဗျာပြပါရှင
်။မခင်ပြထွေးတင်ဆက်ထားတဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါရဲ့ရှင်။အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်မှာထိုင်းနဲ့အိန္ဒိယနိုင်ငံမှာအတွေ့ရများလာနေတဲ့ကူးစက်များကိုရိုနာဗိုင်းရပ်စ်ပိုသစ်အကြောင်းအနုဇီဝဗေဒပညာရှင်မခင်ဇာဝင်ပြေကိုမေးမြန်းပြီးတော့ဒေါခင်မျိုးသက်ကသိပ္ပံနဲ့နည်းပညာအစီအစဉ်မှာတင်ဆက်ပေးထားပါတယ
်။ဒီတစ်ပတ်တော့ကိုဗစ်ကိုဘေးမဆိုင်နိုင်ပဲဖြစ်နေတဲ့မြန်မာနိုင်ငံရဲ့အိန္ဒိယအိန္ဒိယနဲ့ထိုင်းမှာရင်ဆိုင်နေရတဲ့ကူးစက်များပိုသစ်တွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုအနုဇီဝဗေဒပညာရှင်မခင်ဇာဝင်းကပြောပြပေးပါပါဟုတ်ကဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီဆန္ဒပြတာတွေနဲ့ဆိုရင်ဒီ COVID-19 နဲ့ပတ်သက်ပြီးတော့ကောင်းကောင်းဂရုမစိုက်နိုင်ဘူးပေါ့နော်ဆိုတော့ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဘယ်လောက်များစိုးရိမ်စရာအခြေအနေမှရှိလဲပြောပြပေးပါ
မြန်မာနိုင်ငံအတွက်ဆိုလို့ရှိရင်တော့ကာကွယ်ဆေးစပြီးတော့ထိုးတဲ့ဟာ 0.5% out ပဲရှိသေးတယ်။စုစုပေါင်းလူဦးရေရဲ့3.5%ခန့်တော့ out မှာပဲရှိသေးတယ်ဆိုတဲ့ဟာတော့ကျွန်မသိလိုက်တယ်။ဒါပေမဲ့နောက်ပိုင်းကျတဲ့အခါကျတော့တို့ဒီနိုင်ငံရေးအခြေအနေတွေကြောင့်အခြေအနေမျိုးမျိုးကြောင့်မလို့ဒီကာကွယ်ဆေးထိုးရတဲ့အစီအစဉ်တွေကလည်းအဆင်မပြေဘူးဆိုတာလည်းဖြစ်လာတော့ဘယ်လောက်ထိစိုးရိမ်ရလဲဆိုတော့ဒီကိုဗစ်ကိုစစ်နေတဲ့စနစ်တစ်ခုအဆင်မပြေတော့ဘူးဖြစ်သွားတဲ့ခါကျတော့ဘယ်လောက်ရှိမယ်ဆိုတဲ့ဟာကိုပြောလို့မရဘူးဖြစ်နေတာပေါ့နော်အခုတော့ဆက်အခြေအနေရတော့
နိုင်ငံရေးမတည်မငြိမ်နဲ့ဖြစ်နေတဲ့အတွက်ကြောင့်မလို့ဒီကျမရုပ်လည်းယူမဆိုင်နိုင်အောင်ဖြစ်နေတယ်ဆိုတော့ဒီအခြေအနေမှာမြန်မာနိုင်ငံကနေပြီးတော့ကြီးပတ်ကိုသွားရလူတွေပေါ့နော်ဟိုတရုတ်နိုင်ငံဘက်ကိုသွားတာတို့ထိုင်းဘက်ကိုသွားတာတို့အဲ့ဒီနေရာမှာ COVID-19 တွေ့တယ်ဆိုပြီးတော့ကျွန်တော် quarantine နေလောက်ကြတယ်ပေါ့နော်ဆိုတော့ဒါဆိုမြန်မာပြည်ရဲ့ရှိနေတယ်ဆိုတာကိုပြနေတာပေါ့နော်ဒါပေမဲ့ဘလောက်နှုံးနဲ့ဘလို့ပြန်မှန်းတခြားမသိနိုင်အောင်ပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးမှာမြန်မာနိုင်ငံရဲ့အင်ဂျင်ချင်းပေါ့နော်အဲအိန္ဒိယနဲ့ထိုင်းမှာတော်တော်လေးကိုကူးဆက်မှုမျိုးအရမ်းမြန်နေတယ်အဲအခုတော့ lockdown မှာပေါ့နော်ဆိုတော့ပထမဆုံးအိန္ဒိယကိုအရင်စပြောပြပါအိန္ဒိယမှာတကယ်တနည်းကိုလူပေါင်းတိမ့်နဲ့ခြေပြီးတော့အကူးဆက်ခံနေရတယ်ပေါ့နော်ဆိုတော့အိန္ဒိယနိုင်ငံမှာအခုတွေ့နေတဲ့ဒီကူးဆက်မြန်ဗိုင်းရပ်စ်မျိုးတဲ့အခြေအနေလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါရှင်အိန္ဒိယကအခုနောက်ဆုံး April 26ရက် case အရေအတွက်အရဆိုလို့ရှိရင်3သိန်းကျော်လောက်ဖြစ်နေတယ်ပေါ့နော်ဒီဇန်နဝါရီနောက်ပိုင်းမှာလို့တို့ကလုံးဝကျသွားပြီးတဲ့အချိန်ကြမှာအခုဒီ April ဒီတလောလေးအတွင်းမှာလည်းအရင်တက်သွားတယ်ဆိုတဲ့ဟာဖြစ်တာတို့တို့ဒီမှာတွေ့တဲ့ဒီ coronavirus အမျိုးအစားကလည်း US ဘက်မှာ California ဘက်မှာစပြီးတော့တွေ့ခဲ့တဲ့မျိုးစိတ်တစ်ခုနဲ့ဟို variant တစ်ခုနဲ့နောက်ပြီးတော့အာဖရိကဘက်မှာစပြီးတွေ့ခဲ့တဲ့ variant တစ်ခုနဲ့အဲ့နှစ်ခုပေါင်းပြီးတော့နှစ်မျိုးပေါင်းပြီးတော့ဒီ spike protein မှာ mutation နှစ်ခုဖြစ်နေတာမျိုးတို့တွေ့နောက်ပြီးတော့ကျွန်တော်အရင်တော့ကဒီ 614G လို့ပါလို့ရှိခဲ့တယ်ဒါတွေအကုန်လုံးကသူ့ရဲ့ mutation ကဒီ virus ရဲ့အပေါ်က spike protein လေးတွေမှာဖြစ်နေတဲ့ဒီ mutation တွေမှာအခုနောက်ဆုံးတွေ့တဲ့ဟာမှာကြတော့သူက California ဘက်က mutation ပုံစံလဲပါတယ်နောက်Africa ဘက်က mutation ပုံစံနဲ့ပါတယ် California ဘက်ကသူတို့လေ့လာထားတဲ့အရာကသူတို့ရဲ့ဒီ mutation ဖြစ်တဲ့ဟာကဟို20ရာခိုင်နှုန်းပို့ပြီးတော့ကူးနိုင်တယ်ပေါ့နော်ဒါကသူတို့လေ့လာထားတယ်။နောက် Africa ဘက်ကဖြစ်နေတဲ့မျိုးစိတ်ကပြောင်းနေတဲ့ variant ကကြတော့သူကဆေးရည်ဓာတ်ပေါ့နော်ဆေးရည်ဓာတ်ဆိုဒီ Moderna တို့ Pfizer တို့ဒီ Johnson & Johnson သူတို့ရဲ့ဆေးရည်အာနိသင်ကိုသူကဓာတ်ခတ်နိုင်တယ်အဲ့ဒီဟာကအခုပေါင်းပြီးတော့ဒီအိန္ဒိယကအခုအသစ်ထွက်လာတဲ့မျိုးဆက်ပေါ့နော်ကယ်လီဖိုးနီးယားဟာလည်းရှိတယ်အာဖရိကဟာလည်းရှိတယ်ဆိုတော့ဟို20ရာခိုင်နှုန်းလဲပို့ပြီးတော့ကူးနိုင်တယ်ဆေးရည်ဓာတ်လည်းထွက်နိုင်တယ်ဆိုတဲ့အခါကျတော့ဒီလိုမျိုးစိတ်မျိုးကဘလောက်များလူပို့ပြီးတော့သိနိုင်မလဲဘလောက်လူပို့ပြီးတော့ဟိုအဖိတ်သိရှိနေဆိုတဲ့ဟာကိုပြောရခက်တယ်ပေါ့နော်အခုလောလောဆယ်ပြလာထားတဲ့ဟာမှာတော့ covaxin နဲ့အခြေအနေနည်းနည်းသိတာနိုင်တယ်ဆိုပြီးတော့သူတို့ပြောတယ်ဒါပေမဲ့အဲ့ဒီဟာကလည်းဒါကနဦးလေးလာချက်တွေပဲဖြစ်တဲ့အတွက်ကြောင့်သူတို့ဖတ်ပြီးတော့လေ့လာအောင်မယ်တိကျပြောလို့မရသေးဘူးပေ
ါ့အခုမြန်မာနိုင်ငံကနေပြီးတော့အိန္ဒိယဘက်ကိုထွက်ပြေးတဲ့လူတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒီလူတွေအတွက်ကိုဘာတွေများအိန္ဒိယနဲ့ပတ်သက်ပြီးတော့ပေါ့နော်ဘာတွေများသတိထားဖို့
အဓိကကတော့လူစုလူဝေးကိုရှောင်ရမှာပေါ့နော်ဖြစ်နိုင်ရင်လူစုလူဝေးကိုအတန်းနိုင်ဆုံးရှောင်ဖို့အိန္ဒိယဘက်သွားတဲ့လူတွေဆိုလို့ရှိရင်လည်းကိုယ်နဲ့သိတဲ့လူတွေပဲနေပြီးတော့အဲ့လိုဟိုကြံတဲ့လူအုပ်စုတွေဘာတွေဘက်ကိုသွားရမယ်ဆိုလို့ရှိရင်အတန်းနိုင်ဆုံးကိုဒီယောဂါဖြစ်နေတယ်ဆိုတဲ့ဟာကိုစိတ်ထဲမှာအများအားသတိနဲ့ထားပြီးတော့နေရမယ်လို့တော့ပြောချင်ပါတယ်ရှင်
ထိုင်းဘက်မှာလည်းပေါ့နော်ဒါဗန်ကောက်မြို့ပေါ်မှာတော့မှဒီထောင်ကနန်းနေဖြစ်လာတယ်တနေ့တနေ့ကူးတဲ့နှောင်းကထိုင်းဘက်မှာဗာမျိုးစားတွေများတွေ့ပါလေ
ဟုတ်ထိုင်းဘက်မှာကြတော့သူရဲ့တွေ့တဲ့ဟာကထိုင်းဘက်ကသူ April 9ရက်နေ့တော့ကနောက်ဆုံးတွေ့လိုက်တဲ့ဟာပေါ့နော်သူက UK ဘက်ကနေပြီးတော့လာတဲ့မျိုးစိတ်တဲ့ပေါ့ဟိုသူတို့တွေ့တယ်ပေါ့ UK ဘက်မှာလာတယ်ဆိုတဲ့ခါကျတော့အခုကောင်းတာကတော့ဟို UK ဘက်မှာသူတို့ဒီ AstraZeneca နဲ့သူတို့ mutant နဲ့သူတို့ကနေသူတို့ထိုးနေတယ်ဆိုတဲ့ဟာရှိရတယ်။တကယ်လို့ထိုင်းဘက်ကမျိုးစိတ်တာမြန်မာနိုင်ငံကိုရောက်လာမယ်ဆိုရင်ကျမတို့မြန်မာနိုင်ငံမှာရှိနေတဲ့ကာကွယ်ဆေးနဲ့ကာကွယ်နိုင်မယ်လို့တော့မျှော်လင့်ရတယ်ပေါ့နော်။တကယ်လို့သူတို့ကအခုကူးတာများလာများလာများလာပြီးတော့မျိုးဆက်တစ်ခါထပ်ပြီးတော့ပြောင်းနိုင်လားဆိုလို့ရှိရင်လည်းပြောင်းနိုင်သေးတယ်။အဲ့ဒီခါကြလို့ရှိရင်ကြတော့တစ်ခါထပ်ပြီးတော့စမ်းအောင်ပါပါ
။ထိုင်းဘက်မှာကျတော့ဟိုယောဂကာကွယ်ဆေးကိုပဲအဓိကသူတို့ဘာတွေတုံးနေပါလဲ
။
ထိုင်းဘက်မှာတော့သူတို့ကအက်စ်ထရာဇနီကာကိုသူတို့အဓိကသုံးတယ်လို့သူတို့ကြေညာတယ်။ပြီးခဲ့နှစ်ပတ်လောက်ကသူတို့ခဏရက်လိုက်ပြီးတော့အခုသူတို့ပြီးခဲ့သုံးရက်လောက်ကပဲသူတို့ထပ်ပြီးကြေညာချက်ထုတ်တယ်။ဒီဟာကိုပဲသူတို့အက်စ်ထရာဇနီကာကိုပဲသူတို့အဓိကထားပြီးတော့သုံးမယ်။တခြားသုံးတဲ့ဟာတွေကတော့မော်ဒါနာနဲ့သူတို့ထုတ်ဖို့ပြောထားတာရှိတယ်။
တယုတ်ပြီးဖက်ကဒီဆိုင်နိုဗက်နဲ့ရုရှားဗက်စပတ်နစ်နဲ့သူတို့ထိုးမယ်ဆိုပြီးတော့သူတို့ပြောထားတာတော့ရှိတယ်။ဒါပေမဲ့သူတို့ရဲ့အဓိကမိန်းဖိုကပ်ကတော့အက်စ်ထရာဇနီကာပဲသူတို့အဓိကထားပြီးထိုးပြီးသွားမယ်လို့ပြောပါတယ်ရှင့်။ဒီမြန်မာနိုင်ငံမှာအခုကာကွယ်ဆေးလဲမထိုးနိုင်ဘူးပေါ့။ဆန္ဒပြတာတွေကလည်းရှိနေသေးပဲပေါ့နော်။ကျမရဲ့ဆောင်ရှောက်မှုကလည်းမရှိဘူး။ဆိုတော့ဒီ
solution လဲအကာအကွယ်လေးတွေတေးချအုပ်သွားပြရမယ်ဆိုလို့ရှိရင်လဲတတ်နိုင်သလောက်အမြန်ပြန်ပြီးတဲ့ခါကျရင်ဟိုလက်တေးစေနောက်ဟိုရန်ကုန်လိုမျိုးမျိုးမှာတော့မှစစ်စေးစေးရတာခက်နေတယ်ဆိုတဲ့ခါကျတော့လေဟိုတကယ်လို့ယောဂပြင်းထန်လာတယ်ဆိုလို့ရှိရင်ဘယ်စိတ်ယုံမှသွားရမှာလဲပါလဲအဲ့လိုမျိုးတွေပါထပ်ပြီးတော့ complication တွေထပ်ပြီးဖြစ်လာမှာဟိုလဲစိုးရင်ရတဲ့အတွက်ကြောင့်မလို့နည်းနည်းတော့သွားရလာတဲ့ခါကျရင်သတိလေးထားပေးဖို့တော့ကျွန်တော်ပြောချင်ပါတယ်ရှင်
မခင်စာဝင်းပြည့်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလဲပေးပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ဒီအစီအစဉ်ကိုအခုလိုတောက်ကြတဲ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်။ဒီကနေ့ညထုတ်လွှင့်ပေးတဲ့အစီအစဉ်အလုံးကိုလည်းအစီအစဉ်ပြီးပြီးချင်းည10နာရီနဲ့17နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။ခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။စစ်အာဏာရှင်စံကြည်ရေးပုံစံမျိုးစုံနေစဉ်နဲ့ရှိနေတဲ့ရန်ကုန်မြို့မှာဒီကနေ့လဲမိုးသဲထားနေတဲ့ကြားကပဲမြို့နယ်တချို့မှာသပိတ်စစ်ကြောင်းတွေလမ်းမောထွက်ဆန္ဒပြပါရယ်။ရန်ကုန်မြို့လဲဘိုးချုံအောင်ဆန်းရွှေဘုံသာလန်းနဲ့တင်ကြီးစင်နာမှာလူငယ်တွေဥဆောင်တဲ့သပိတ်စစ်ကြောင်းတွေလူတွေရားနဲ့ချီပြီးတော့ပဝင်ခဲ့တာပါ။မြို့နယ်တွေရဲ့သပိတ်စစ်ကြောင်းတွေမှာလာရောက်ပူပေါင်းကြတဲ့ဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေနဲ့ထိတိုက်မတွေ့အောင်အချိန်တိုအတွင်းလူစုခွဲခဲ့တာပါ။စစ်ကောင်စီတပ်တွေနှစ်ယောက်ညပါတင်းတင်းကြပ်ကြပ်ဖြစ်အားပေးနေတဲ့ကြားမှာပဲထိတ်တိုက်မတွေ့အောင်ရှောင်တဲ့နေတွေတုံပြီးတော့နိုင်ငံတော်မှလည်းဆန္ဒပြပွဲတွေရပ်တန့်မသွားပဲအရှိန်မပြတ်ဆက်ရှိနေပါတယ်။ဥရောပသမဂ္ဂ EU အနေနဲ့မြန်မာလူလူနဲ့အတူဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့သုသာချင်းဆန္ဒမှုအကူအညီတွေကိုလည်းဆက်လက်ပေးအပ်သွားမှာဖြစ်ကြောင်းနဲ့ဒီနှစ်ထဲ EU အဖွဲ့ဝင်28နိုင်ငံကမြန်မာနိုင်ငံအတွက်ယူရိုငွေတန်း20ကျော်အမေရိကန်ဒေါ်လာ25သန်းနီးပါးကူညီပံ့ပိုးပေးခဲ့ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်တည်ဆောက်နိုင်ဖို့အရေးကူညီထောက်ပံ့ပေးသွားဖို့ EU အနေနဲ့အဆင်သင့်ရှိနေကြောင်းနဲ့လက်ရှိမြန်မာအရေးနဲ့ပတ်သက်လို့နိုင်ငံတွင်းကသက်ဆိုင်ရာအဖွဲ့တွေပါဝင်ပြီးတော့ဆွေးနွေးအဖြေရှာနိုင်အောင်အရှိတောင်အာရှနိုင်ငံများအဖွဲ့ ASEAN ကဦးဆောင်ကြိုးပမ်းနေတာကိုလည်း EU ကထောက်ခံတဲ့အကြောင်းဥရောပကောင်စီကဒီကနေ့ကြေညာချက်ထုတ်ပြောဆိုပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးပြန်လည်ထွန်းကားလာဖို့အတွက်ဝိုင်းဝန်းကြိုးပမ်းနေကြသူအားလုံးနဲ့အတူရပ်တည်နေတဲ့အကြောင်းနဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဒီမိုကရေစီအင်အားစုတွေကိုကြိုဆိုကြောင်းလည်းဒီကနေ့ကြေညာချက်မှာဖော်ပြပါရယ်မြန်မာစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လည်းအပါအဝင်မြန်မာစစ်တပ်အကြီးအကဲအရှိကြီးတွေနဲ့ဖေဖော်ဝါရီလတရက်စစ်တပ်အာဏာသိမ်းရမှာပါဝင်လှုပ်ဆောင်ခဲ့သူတွေအပေါ် EU ရဲ့အရေးယူတန်ခတ်မှုကိုတက်တန်းတစ်နှစ်တိုးလိုက်ပြီးနောက်တစ်နှစ်ဒီကနေ့မှာပဲ EU ထိပ်တန်းတာဝန်ရှိသူတို့ရဲ့အခုထုတ်ပြန်ချက်ထွက်လာတာပါမြန်မာအပေါ် EU ကဒါအရေးယူထားသူစင်ကိုတော့ EU ကအမြဲတမ်းပြန်လည်သုံးသပ်နေတာဖြစ်ပြီးနောက်ထပ်အရေးယူရမယ့်သူတွေရင်စင်ထဲထပ်ပြင်မှာဖြစ်ကြောင်း EU နိုင်ငံခြားရေးဝန်ကြီးတွေကဖေဖော်ဝါရီလကတည်းကသတိပေးထားတာဖြစ်ပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးတော့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အချက်၅ချက်ပါသဘောတူညီချက်အပေါ်အာဆီယံနဲ့နိုင်ငံတကာအနေနဲ့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ထိစပ်ပြီးတော့ခိုင်မာတဲ့လှုပ်ဆောင်မှုတွေနဲ့အကောင့်ထည့်ဖော်ရမယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အာဆီယံရဲ့သဘောတူညီချက်၅ခုဟာမြန်မာနိုင်ငံအခြေအနေတွေရှေ့ဆက်ဖြစ်တွန်းစေရေးလုပ်ငန်းစဉ်တစ်ခုရဲ့မြေစမ်းခရံပြိုအစ်စ်မဲ့ဖြစ်ပါတယ်ရှေ့ဆက်ဖြစ်တွန်းဖို့ဆိုရင်ဒီသဘောတူညီချက်နောက်မှာခိုင်မာတဲ့လှုပ်ဆောင်မှုပါရပါမယ်ဦးစားပေးရမှာကအလုံးစုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်လုပ်ရက်တွေနဲ့တပ်ဖြတ်မှုတွေရပ်တန့်သွားဖို့ဖြစ်ပါတယ်လို့ SACM ရဲ့အဖွဲ့ဝင်ဖြစ်သူမာဇူကီဒရုစလမ်ကပြောဆိုထားတာဖြစ်ပါတယ်
ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တင်တွေကတော့ဒီလောက်ပါပဲရှင်ဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Tony Pollock ဖြစ်ပါတယ် VOA American အတန်ရဲ့ညဖက်မြန်မာသားအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းဒိုမီတာ25 kHz 1.3ညလိုင်းဒိုမီတာ40 kHz 5.3ညနဲ့လိုင်းလာမီတာလိုင်းဒိုမီတာ58 kHz 5.85တို့ကနေဖန်ယူနာဆင်နေပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြားမှာရှင်လန်းပါစေရှင်
This program has come to you.